to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပုံထိုးနေ့ညဖက်9:00နာရီ10မိနစ်အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ2532.51တိုကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်မဲ့တင်းနေတယ်မှာတော့အီတလီမြောက်ပိုင်းကဂျီနိုဝါစက္ကန့်မြို့မှာမနေ့တုန်းကတရားပိုင်းဖြူချရာကတည်ဆုံးသူရေတွေ့ရာအနည်းဆုံး39ယောက်ထိရှိသွားပါပြီ။အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲနှုန်းကဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ပြီးတစ်ရက်အတွင်းမှာအများဆုံးဆန့်ကျင်တွေဈေးတက်သွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့တူချင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။လွှတ်တော်ကသတင်းမီဒီယာသမားတွေကိုကြံမဖို့ကြီးတောင်စုလွှတ်တော်နိုင်ငံကထံကိုတမ်မတော်သားကုစလေရီကတင်ပြလာတဲ့သတင်းမှကြားဖို့ရှိတာကတော့
ပြည်မီဒီယာနော်စတုတ်တမန်တိုင်းသူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နည်းလိုအဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီကြံစည်ပေါ်လာတယ်လို့ယူဆတယ်အဲ့ဒီကြံစည်ပေါ်လာတဲ့နောက်ဆက်တွဲ
မြန်မာသတင်းသမဂ္ဂရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ရှိဖို့သူဖြစ်တဲ့ဦးစင်လေးမရှင်အပြည့်စုံတော့မကြခင်ကြာမှာပါဒီနောက်မှာတော့အီဗရက်တောင်ကိုတက်ခဲ့ပူတဲ့လူငယ်တဦးပါဝင်တဲ့မြန်မာတောင်သက်သမားသုံးဦးကချင်ပြည်နယ်မှာရှိတဲ့မြန်မာအမြင့်ဆုံးခါကာပိုရာစီတောင်ထက်ကိုအရောက်တက်နိုင်ဖို့လေ့ကျင့်နေတဲ့သတင်းကောင်းမွန်ပေါ်ဝါဆောင်တဲ့မြန်မာနိုင်ငံကအစ္စလမ်ဘာသာဝင် beauty blogger မင်္ဂလေးသူအကြောင်းနဲ့နိုင်ငံတကာသတင်းဆောင်မကိုလည်းကြားကြမှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြလူလူနဲ့ကျမရဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာတွေကိုတင်ပြတော်ဝရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုကွန်လင်းဦးနဲ့ကွန်အောင်တို့ကပြောပြပေးကြပါအောင်ရှင
်ဣတလီနိုင်ငံမြောက်ပိုင်းကစက္ကန့်မြို့ဖြစ်တဲ့ဂျီနီဝါမှာမနေ့ကတရားပြူချရာကတည်ဆုံးသူရေတွေ့ဟာအနည်းဆုံး39ယောက်ထိရှိသွားပြီဖြစ်ကြောင်းအာနာဝနီကပြောလိုက်ပါတယ်ပြင်းထန်တဲ့မုန်တိုင်းကြောက်စဉ်ဒစိတပိုင်းပြိုကျသွားတဲ့မော်ရန်တီတရားအပြည့်စည်တွေချမှာပျောက်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေပါတယ်ပြိုကျတဲ့အချိန်မှာ55မီတာအမြင့်ရှိတဲ့တရားပေါ်ကနေဒါဇင်နဲ့ခြေရဲကားတွေလည်းအောက်ကိုထိုးကျသွားခဲ့လို့ပြိုကျတဲ့တရားပိုင်းကကွန်ကရစ်တွေနဲ့တံမြင့်အပြည့်စည်တွေကလည်းအောက်မှာရှိနေတဲ့စက်မှုဇုံဝင်းတွေကကိုလောင်ယုံတွေပေါ်ပြိုကျကြတာပါတည်ဆုံးသူဖြစ်အတီးပြုတ်ထားသူအားလုံးဟာတရားပေါ်ကပြိုကျတဲ့ကားတွေမှာလိုက်ပါလာသူတွေဖြစ်ကြပြီးအနည်းငယ်မှရှိနေသူတွေကတည်ဆုံးသူမရှိကြောင်းလည်းအာနာဝနီကပြောပါတယ်ဒီလိုတဲ့ပို့ဆောင်ရေးဝန်ကြီးဒန်နီလီယိုတိုနီနယ်လီကတော့တရားကိုစီမံခန့်ခွဲတောင်းယူထားတဲ့ကုမ္ပဏီဟာကွန်ထရက်စာချုပ်နဲ့အညီစောင့်ဝဲမှုမရှိကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်နိုင်ငံတော်ကတတန်းချင်းတရားတွေနဲ့ဥမင်လန်ကောင်းတွေအားလုံးကိုစစ်ဆေးသွားမှဖြစ်ကြောင်းလည်းတရားပို့ဆောင်ရေးဝန်ကြီးကပြောပါတယ်ဒီစီတစ်ပိုင်းပြုချခဲ့တဲ့တရားအီတလီနဲ့ပြင်သစ်နိုင်ငံကြားအဓိကကျတဲ့အဝေးပြေးလမ်းတစ်ခုကိုဆက်သွယ်ပေးထားတာပါ1969ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့တရားမကြာခင်ရည်နှစ်တွေကဆက်လို့တဖြည်းဖြည်းပျက်စီးရွရွလာနေတဲ့အကြောင်းလဲအင်ဂျင်နီယာတွေကသတိပေးထားတာဖြစ်ပါတယ
်ဗြိတိန်နိုင်ငံလန်ဒန်မှာလန်တော်လန်လာတွေနဲ့စပိန်သမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တက်ခဲ့ပြီးတော့နောက်ဆက်တွဲအနေနဲ့ဒီလွှတ်တော်အဆောက်အုံအပြင်ဘက်ကအဓာစီတွေကိုပါဝင်တက်ခဲ့သူဘသူဘဝဖြစ်တယ်ဆိုတာကိုသူတို့သိရှိထားပြီးလို့အကြမ်းဖက်မှုတံမြန်နှင်းနှင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်သူဟာအဲ့ဒီတိုက်ခိုက်သူဟာအသက်29နှစ်အရွယ်ဆူဒန်နယ်ပွားဗြိတိန်နိုင်ငံသားဖြစ်တယ်လို့အာနာမိုင်းတွေကပြောပေမဲ့အသေးစိတ်ကိုရေးအချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအခုခါမှာတော့သူ့ကိုအကြမ်းဖက်တိုက်ခိုက်ဖို့ကြိုတင်ကြံစီဆောင်ရွက်တယ်ဆိုတဲ့တန်တရားနဲ့ဖန်ဆီးထားတာပါဒီလူသုံးဦးထိခိုက်ဒဏ်ရာရတဲ့ဒီတိုက်ခိုက်မှုဘာကြောင့်ကျူးလွန်လဲဆိုတာကိုလည်းအဓိကထားဆွေးနွေးစစ်ဆေးနေကြောင်းဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတဲ့ဘာမင်ဟမ်နဲ့နော်တင်ဟမ်ကနေရာနှစ်ခုကိုရက်တပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးဒီကနေ့မှာတော့ဘာမင်ဟမ်ကနောက်ထပ်နေရာတစ်ခုကိုထပ်မံရှာဖွေပါတယ်။အခုဖမ်းဆီးခံထားသူဟာဗြိတိရှ်တံပြန်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖွဲ့နဲ့တခြားထောက်လိုင်းအေဂျင်စီတွေအကြားမူလကသိရှိထားသူမဟုတ်ကြောင်းလည်းလွှတ်တော်ကော်မရှင်နာမင်းကြီးနီလ်ဘာဆူကပြောပါတယ်။ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးကဝက်စ်မင်စတာလူတော်ဆောက်ဦးအနီးမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသူတွေအတွက်ဆုတောင်းပေးကြောင်းနဲ့အလင်းအမြန်ကယ်ဆယ်ဆောင်ရွက်ခဲ့တဲ့ရေးပေါ်ကယ်ဆယ်ရေးသမားတွေကိုလည်းချီးကျူးကြောင်းတွစ်တာမှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီလန်ဒန်မှာနောက်တစ်ကြိမ်တိုက်ခိုက်ခံရပြန်ပါပြီ။ဒီတိရစ္ဆာန်တွေဟာယူသွနေတာကြောင့်ခက်ကြမ်းကြမ်းဆုံးမမှရမယ်လို့တွစ်တာမှာရေးသားခဲ့ပါတယ်ခင်ဗျာ
။အာဖဂန်နိုင်ငံကာဘူးမြို့ကပညာရေးဌာနအဆောက်အုံတစ်ခုမှာဒီနေ့အထူးခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ48ယောက်ထဲမှနေသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီတန်ရသွားပါတယ်။ကျောင်းသားတွေတန်းထဲမှာရှိနေချင်းဒေသဆန္ဒရေးညနေ4နာရီလောက်မှာတက်ခက်ခံရတာဖြစ်တဲ့အကြောင်းကပူးမျိုးတော်ရဲ့တပ်ဖွဲ့ပြောင်းရတာပြောပါရယ်ကပူးမျိုးတော်ကရှီယာမွတ်စလင်အများစုရှိတဲ့နယ်မြေမှာရှိတဲ့မဟုတ်ကြောင်းတက်ခက် ခံရမှုတွင်တရားရသူတွေကိုတော့ဒေသခံစည်းရုံးတွေကိုပို့ဆောင်ပေးထားတာပါတက်ခတ်မှုတွေဘယ်သူမှသူတို့လက်ချက်ဆိုပြီးကြီးညာလာမျိုးမရှိသေးပေမဲ့ကပူးမျိုးတော်မှာရှိတဲ့ရှီယာမွတ်စလင်တွေပေါ်အရင်တုန်းကတက်ခတ်မှုတွေမှာတော့ IS စတန်စတူကျော်ဖွဲ့ကသူတို့လက်ချက်ဖြစ်နေကြီးညာဘူးပါတယ်တာလီဘန်တွေကတော့ဒီနေ့တက်ခတ်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားတာပါတာလီဘန်တပုံတွေနဲ့စစ်မျက်နှာတော်တော်များများမှအစိုးရကအပြင်းထန်ရင်ဆိုင်နေရခြင်းမှာပဲကပူးမျိုးတော်မှာတက်ခတ်မှုနဲ့ကြုံရတာဖြစ်ပါတယ်ဒီနေ့မနေ့အယုံတက်ချင်မတန်းခင်အာဖဂန်နိုင်ငံမြောက်ပိုင်းကဘဂလန်ပြည်နယ်တွင်းမှာရှိတဲ့စစ်ကန်တစ်ခုကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရမှာတော့လွန်ကျွေးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်ပြီးခဲ့တဲ့တောက်ချန်လေးကတာလီဘန်တွေစီးနင်းတက်ခတ်ခဲ့တဲ့ဂါစနီမြို့ကိုထိ ंछ ွနိုင်ရေးအတွက်လည်းအစိုးရတပ်ဖွဲ့တွေအပြင်းထန်ကြိုးပမ်းနေရတာပါကုလသမဂ္ဂကတော့ရေပောင်းများစွာတိုက်ပွဲတွေရောက်လက်စစ်မီရင်းနဲ့အစားအသောက်ပြတ်လည်နေတဲ့ရဲသားတွေအတွက်လူသားချင်းစာနာထောက်ထားရမယ့်အချက်တွေကြုံရနိုင်တဲ့အကြောင်းလည်းသတိပေးထားပါတယ်
တူရကီကအမေရိကန်သွင်းကုန်တွေဖြစ်တဲ့မော်တော်ကားအရက်ကြောင်မီသေးဆန်တဲ့အလှကုန်ပစ္စည်းတွေအပေါ်နောက်ထပ်အခွန်ထုတ်ကောက်မှဖြစ်ကြောင်းဒီကနေ့ကြေညာလိုက်ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာအပြန်အလှန်ကုန်သွယ်ကုန်တွေတိုးပြီးတော့ကောက်ခံနေတာပါ။တူရကီဒုတိယသမ္မတ Fuel Octay ကအမေရိကန်ဘက်ကစီးပွားရေးအရာတိုက်ခိုက်ထိုးနှက်လာမှုအပေါ်လက်တွန့်ပြန်တာဖြစ်တယ်လို့ဒေတာမှရေးသားပါတယ်။တူရကီသမ္မတ Recep Tayyip Erdoğan ကလည်းအမေရိကန်ပြည်အောင်စုဟာတူရကီပေါ်ပြစ်မှတ်ထားပြီးတော့စီးပွားရေးစစ်ပွဲဆင်နွှဲလာတာကြောင့်အမေရိကန်လက်ရှိပစ္စည်းတွေကိုတပိတ်မှောက်ချဖို့အင်ကာနီကဆော်ခဲ့ပါတယ်။အမေရိကမှာ iPhone ရှိတယ်လို့တခြားနေရာတွေမှာလည်း Samsung ရှိနေပါတယ်။တူရကီမှာလည်း Vestel ရှိတယ်လို့ Erdoğan ကပြောပါတယ်။တူရကီဘက်ကအမေရိကန်ကုန်ပစ္စည်းတွေပေါ်ကူးလို့တပိတ်မှောက်လာတာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတဲ့အမေကတော့ဒီအချိန်မှာတိတိကျကျဖြေဆိုဖို့မရှိသေးဘူးလို့အင်ဗီရောပြောခွင့်ရဆရာဟက်ကပီဆန်နက်စကာအင်္ဂါနေ့မှာသတင်းတောက်တွေကိုပြောခဲ့ပါတယ်တူရကီပေါ်နောက်ထပ်ပိတ်ဆို့တန်းခတ်ဖို့အလေးနဲ့စဉ်းစားနေတယ်ဆိုတဲ့သတင်းတွေပေါ်မှာလည်းပြောခွင့်ရကဖြေဆိုခြင်းမရှိပါဘူးတူရကီနိုင်ငံမှာအကြမ်းဖက်ဝါဒဆွဲဆွဲခြင်းနဲ့တရားရင်ဆိုင်မှုဆောင်ဆိုင်ရင်းနေအင်ဂျယ်ချုပ်ချခံနေရတဲ့ American Korean သင်းဟုတ်ဆရာ Andrew Brunson ကိုလွတ်ပေးဖို့သမ္မတထရမ့်ရဲ့တောင်းဆိုမှုကိုတူရကီဘက်ကမတိကျိုးကျွန်ပြုနေခဲ့ပြီးအခြေအနေတွေတင်းမာလာတာပါ။ဒါကြောင့်တူရကီပေါ်ပြရားပေးတဲ့အနေနဲ့ American ကိုတင်သွင်းနေတဲ့တူရကီရဲ့တမ်မနီနဲ့ Aluminium တွေပေါ်အခွန်အစတိုးမြင့်ကောက်ခံမယ်ဆိုပြီးလွန်ခဲ့တဲ့တောက်ကြာနေ့မှာသမ္မတ Donald Trump က Twitter မှာရေးသားခဲ့ပါတယ်ခင်ဗျာ
UAE American တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American တန်ညာဝိုင်းအစီအစဉ်ရဲ့ပေါ်ရုန်းညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒီရက်ပိုင်းတွင်စက်တိုက်ဆော်ဆိုလိုကျဆင်းလာနေရမှာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1500အစိတ်ထိဈေးပေါက်ခဲ့ပြီးဒီရက်အတွင်းအများဆုံးဆန့်ကျင်တင်ဈေးတက်ခဲ့ပါရဲ့ရန်ကုန်မြို့ကငွေကြေးဈေးကွက်မှာဒီနေ့စောပိုင်းကဒေါ်လာကို1480နဲ့ဈေးပွင့်ခဲ့ပြီးတဖြည်းဖြည်းတက်လာရမှာဘိုးဘန်က1495ဈေးဖြတ်ခဲ့ပေမဲ့ပြင်ပဈေးကွန်မာတော့ဈေးပိတ်ချိန်မှာ1500စိတ်ဈေးပေါက်သွားခဲ့တာပါမချန်သေးရင်ရက်တွေအတွင်းမြန်မာနိုင်ငံကငွေကြေးဈေးကွက်မှာဒေါ်လာနဲ့လဲလှယ်နှုန်းဈေးတက်လာနေချိန်မှာပဲမြန်မာနိုင်ငံဘိုးဘန်ကနေနိုင်ငံညာငွေရောင်းရတဲ့အခါဘိုးဘန်နှုန်းထားရဲ့3,800ရိုင်းနှုန်းထိတာအလျှော်တင်ဈေးစာဝင်ပြူထားတဲ့ကန့်သက်ချက်ကိုဒီသတင်းပတ်ထက်မှာပဲပြည့်ပြည့်ပေးကြတာပါနိုင်ငံချောင်းဝင်လဲလဲနှုံထားသတ်မှတ်ချက်ကိုထိန်းချုပ်ထားတာပုံမှာဘိုးဘန်ကပြည့်ပြည့်လိုက်တာကြောင့်ဘန်နေနဲ့ငွေလဲကောင်တာတွေမှာငွေလဲနှုံကိုနှုံရှင်ဖြစ်လွတ်လပ်စွာရောင်းဝယ်ခွင့်ရသွားပြီမဲ့လဲဘန်နံငွေကြေးစနစ်ခိုင်မာမှုမရှိသေးတဲ့မြန်မာနိုင်ငံမှာစီးပွားရေးအရာမတိမငြိမ်အခြေအနေတွေပေါ်လာမှာကိုလဲလုပ်ငန်းရှင်တွေနဲ့ကြမ်းကျင်သူတို့ချို့ကသတိပေးနေကြတာပါလက်တလုံးမှာတော့ပုဂ္ဂလိကဘိုးဘန်တွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဘိုးဘန်ကဘန်လုပ်ငန်းတွေကိုနေ့စဉ်စုစုပေါင်းဒေါ်လာ3,000အထိရောင်းချပေးနေပါတယ်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကွဲကွာခဲ့ရတဲ့လွန်ခဲ့တဲ့နှစ်ပေါင်း60ကကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ကြိမ်တွေ့ဆုံရမှာခိုင်မာတဲ့အစီအစဉ်လေးချမှတ်သွားမှာဖြစ်ကြောင်းတောင်ကိုရီးယားသမ္မတကဒီကနေ့ပြောလိုက်ပါတယ်။ဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားကျွန်းဆွယ်လွတ်မြောက်တဲ့83နှစ်ပြည့်ခန်းသာဖြစ်ဆိုးမျိုးတော်မှာပြောကြားတဲ့မိန့်ခွန်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ကထည့်သွင်းပြောဆိုလိုက်တာဝါနောက်တစ်ကြိမ်ထိပ်သီးတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားနိုင်ငံပျုံယမ်းမျိုးတော်မှာရှိလာတဲ့ကျင်းပမှာဖြစ်ကြောင်းနဲ့ဒီတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံစလုံးကဒီသတင်းပတ်ဆိုပါမှာကြီးညာထားပါတယ်ဒီမတိုင်ခင်မှာတော့ကတော့နိုင်ငံကောင်းဆောင်တွေဟာနေဆက်ဒေသကစစ်မဲ့ဇုံနယ်မြေပေါ်မွန်ဂျွန်ချေရမှာနှစ်ကြိမ်တွေ့ဆုံခဲ့ကြတာပါပထမကြိမ်ထိပ်သီးတွေ့ဆုံမှုအတွင်းမှာတော့1950ကနေ53ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုစစ်ပင်ကြီးစာချုပ်နဲ့အဆုံးသတ်ခဲ့ပေမဲ့တရားဝင်ငြိမ်းချမ်းရေးမရနိုင်သေးတာကြောင့် နှစ်ဖက်အကြားရန်ဘတ်တွေလိုဖြစ်နေတဲ့အတွက်တရားဝင်ငြိမ်းချမ်းရေးသဘောတူညီချက်ရယူနိုင်အောင်ကြိုးစားသွားဖို့သဘောတူထားကြပါတယ်ဒါမှမဟုတ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတိုလက်နက်အစီအစဉ်တွေဖျက်သိမ်းရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားရှေ့မတိုးနှမဆုပ်အခြေအနေတွေကြောင့်ကိုရီးယားနှစ်နိုင်ငံကြားညှိနှိုင်းမှုတွေမှာလည်းရိုက်ခတ်မှုတွေကြုံတွေ့နေရတာပါပြီးခဲ့တဲ့ဧပြီလတည်းမြောက်ကိုရီးယားကောင်းဆောင်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တမိုင်းဝင်ထိပ်သီးတွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတိုလက်နက်အစီအစဉ်တွေဖျက်သိမ်းရေးသဘောတူထားခဲ့ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်တွင်ဂျပန်နိုင်ငံကကျူးလွန်ခဲ့တဲ့လူရဲတွေအတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းအီဂရစ်ပြင်အကီဟီတိုကပြောလိုက်ပါတယ်။ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုအနှံ့မြုံဘုံချဲချခံခဲ့ရပြီးတဲ့နောက်မဟာမိတ်တွေထံဂျပန်လက်နက်ချခဲ့တဲ့83နှစ်ပြည့်ထိမ့်မက်ပြည့်တိုကျိုမြို့တော်ကဘိုလိုခန်ခမ်းမမှာဒီနေ့ခန်းနာအတွင်းအသက်84နှစ်အရွယ်ဂျပန်အီဂရစ်ပြင်ကပြောကြားလိုက်ကြပါ။အတိတ်ကိုပြန်ကြည့်ရမှာအလေးနဲ့တောင်ဝေကရမိတယ်လို့စစ်ရဲ့အနှိတ်ထယုံနေနဲ့နောက်နောက်ထပ်မကြုံရဘူးမျောလင်းတဲ့အကြောင်းလဲမေဖီးယားမီရှိကိုနဲ့အတူအခန်းနာကိုတက်ရောက်လာတဲ့ဘရင်အကီဟီတိုကပြောဆိုခဲ့ပါတယ်။ရှင်းနေမှာနန်းဆွမ်းမဲ့ဂျပန်အီဂရစ်ပြင်အနေနဲ့စစ်ပြီးဆုံးတဲ့အခန်းနာတက်ရောက်တာဒီကြိမ်ကနောက်ဆုံးမှာဘရင်အကီဟီတိုကနန်းတက်တစ်ချောက်ခမီးတော့ဖြစ်သူဘရင်ဟီရိုဟီတိုလက်ထက်စစ်တွင်းဂျပန်တပ်ဖွဲ့တွေကျူးကျော်ခဲ့တဲ့ပစိဖိတ်ဒေသတွင်းကနိုင်ငံတွေတော်တော်များများကိုတွားရောက်ပြီးဝန်ထမ်းစကားလည်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဂျပန်အီဂရစ်ပြည်ရဲ့ပြောကြားချက်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ငြိမ်းချမ်းရေးဝါဒအခြေခံထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ပြီးကာဝေးတပ်ဖွဲ့တွေအင်အားတုံ့ပြန်မှုတွန်းအားပေးနေတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ရက်တိချင်းတွေကိုကွယ်လွှဲနေပါတယ်။
အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုရီကလူလိုက်ပါတဲ့ပထမဆုံးအာဂါသယင်ကို2020မှာပြည်လွတ်နိုင်လိမ့်မယ်လို့ပြောလိုက်ပါတယ်။ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့သမိုင်းဝင်ခန့်တဲ့နေမှာဒီနေ့ကျင်းပတဲ့ခန္ဓာတွင်မိုရီကအခုလိုကြေညာလိုက်တာပါ။ရုရှား၊အမေရိကန်ပြည်ထောင်စုတရုတ်နိုင်ငံပြီးရင်အိန္ဒိယဟာအာဂါသရဲကိုလူစစ်လွတ်နိုင်ခဲ့တဲ့စတုတ္ထမြောက်နိုင်ငံဖြစ်လာမယ်လို့လည်းဝန်ကြီးချုပ်မိုရီကပြောပါရခင်ဗျာ
။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကွန်အောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်လွတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွတ်တော်ထဲမှာကိုယ်စားလှယ်ရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရိုက်ကူးနေတဲ့ဆိုပြီးကြက်မှတ်ပေးဖို့ပြည်ထောင်စုလွတ်တော်နိုင်ငံကထံကိုတမတော်သားကိုယ်စားလှယ်ဘက်ကတင်ပြလာပါတယ်။ဒီလိုမလိုလားအတာတွေမဖြစ်ဖို့သတင်းသမားတွေအတွက်လွတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွတ်တော်ဘက်ကတိထက်ပို့ပြီးတော့စနစ်တကျစီမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့လည်းထောက်ပြပါရတယ်။ဒီပေါ်သတင်းမီဒီယာကောင်စီနဲ့သတင်းမီဒီယာသမားတို့အမြင်ကိုမှဆုမကစူးစီးတင်ပြချပါရရှင်
။သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတဲ့ဆိုပြီးတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်။တက်မတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်။ဒီလိုနှစ်ဖက်အပြန်အလှန်မလိုလားအတားတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်ရင်းသတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိရသူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှုဥတီဟာစောကအကြံပြုပါတယ်
။ဒီ press conference နဲ့လွှတ်တော်နဲ့တွေ့တယ်ပြီးခဲ့တဲ့ပုံရတော့တခေါက်ပြပြီးတော့ဆွေးနွေးပြီးအင်ဂျင်ကတော့တက်မီဘက်ကိုလည်းခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲဒီရောင်းဝယ်တော့ဒီမှာဆွေးနွေးတိုင်းတော့ကြမလာဘူး။ဒါပေမဲ့ဒီကုမန်ဆာဆာထရယ်ကိုကြားလို့ခေကိဆိုင်ဖြစ်ရှိနေတဲ့အကြီးကဲစကတော့ accountability ရှိရမယ်။ဒီဖြစ်တော့ကိုယ်တိုင်မှာကိုယ်တိုင်မှာ accountability ရှိရမယ်။တောင်းဝန်ယူတောင်းကမ်းလို့ရှိရမယ်။နောက်တစ်ခါတော့အဲဒီကိုယ်အမရှင်ရှိလို့ရတယ်တော်ရယ်တော်ကိုယ်ကလေးကဒီတမလို့ချေတမလို့ဘာမှမဟုတ်တာဖြစ်ဖြစ်ဖြစ်နောက်ဘယ်မှာလဲဘယ်မှာလဲလေဒီကတိရှိကိုရှိရနေရရှိကိုရှိရနေရကပ်တတ်ပြလိုက်။ဆိုတော့အရင်ကတော့ဆိုလို့ရှိရင် press ကဲရီစကပေါ်မှာထားပြီးရဲ့ပြောအောက်ကိုရှင်ရောတုံးနေတဲ့ပုံရဲ့ဒီပြန်ကြဲဟိုအဲ့ခဏနေပြီးရရှင်ပြန်ထွက်အဲ့လိုမျိုး system တစ်ခုရောကိုယ်မရှိလို့ဘုံလုံးလဲအဲ့လိုအဲ့လိုကျွန်တော်မပြေရစရာမရှိဘူးဘာလို့ရှိတော့သူစီကိုစီတည်ရမှာကြမ်းသူကစီပေါ့ခြင်းကိုစီပေါ့တဲ့ကိုပြောရချင်တယ်အဲ့လိုဒေမရီမှာဘလော့ကြီးခုယူမယ်အဆက်ဆက်ဝင်ရှင်ဘလော့ရှိမယ်အဲ့လိုပြေချင်နေဖြစ်ခြင်းလို့ပြောချင်တယ်
တပ်မတော် ော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တပ်မတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစဲရီးခဲ့တာမျိုးလိုမပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်တော်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုက္ခရာဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်ပင်ခံတာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
အဲ့တော့ဒီစီနီယာစီကအရတော့ပါပဲပြောပြောတဲ့တောက်ဒီဘက်ကတဲ့သာသမားတွေဘက်ကအမှားပါမဟုတ်ဘူးတဲ့သာသမားကတော့သူကဒီလွတ်တော်ထဲမှာတဲ့ယူဖို့သူတို့သွားကြတာဖြစ်တယ်တဲ့လွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်နေရနေပြီးတဲ့ယူဖို့သွားကြတာဖြစ်တယ်အဲ့လိုတဲ့ယူဖို့သွားတဲ့တဲ့တောက်ကိုအခုတော့မချေမငံပြောသေးဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲ။ဘာကြောင့်လဲဆိုတော့တဲ့မီဒီယာနော်စတုတ္ထမန်ဒိုင်သူအလုံးလုံးနေတဲ့လူတွေကိုသူ့ရည်လူအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နည်းလိုအဲ့လိုယူဆပါတယ်။အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်။အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာဒီစာတော့ထွက်လာတယ်ပေါ့။ထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်ရမှာတော့ဘယ်သူမှတယ်ဘယ်သူမှန်တယ်ဆိုတော့ဒီထဲမှာတော့ဖြည့်ရှင်းထားတဲ့သဘောတော့မပါဘူးပေါ့။သောတော်လည်းပဲသောသောအပြောပြသလိုပဲအရင်သမားတွေကလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မဖြေမငမ်းမပြောတဲ့သလိုအရင်သမားတွေကလည်းပဲမိမိတို့တာဝန်ရလွတ်တော်ထဲမှာသတင်းယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်ဗီဒီယိုကလစ်တွေစသဖြင့်ဒါတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့သုံးဖို့လိုပါတယ်
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲရဲတာဝန်ခံတဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတပ်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လို့နဲ့ဆွဆွဲချက်တွေသာဖြစ်တဲ့ဆိုပြီးအခုလိုရှုမြင်ပါတယ်
ဆိုလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တဦးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူတို့ဆိုလိုတာမသိဘူးနော်အဲ့တော့ဒီတန်ကြားတဲ့လွတ်တော်တန်ကြားတဲ့ဟာကိုကကျူတိကြကြစဉ်းနေမရှိဘူးကျွန်တော်ထင်တယ်ဘယ်တက်ကောင်ကဘာလို့သူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမပေါ်ပြတော့အားလုံးချုပ်ငုံပြီးတော့တင်းသမားတွေကသူတို့ကိုဟိုညှို့ညင်အောင်လို့ဟိုသူတို့ရဲ့ကုံကုံတင်းဖြိုက်အောင်လို့အဲ့လိုမျိုးဆိုတော့အဲ့ဒါကတော့ယူပြားဆန်ကုန်တယ်နောက်ပြတော့ဆွဆွဲတဲ့သဘောမျိုးဆန်ကုန်တယ်လို့ကျွန်တော်ထင်တယ်ကျူတိကြကြအချက်နဲ့တရားပါကြောင့်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်ကျွန်တော်အဲ့လိုမျိုး
တတော်စီဝေကျင်းပနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံတေဝစ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတပ်မတော်သားကိုယ်စားလှယ်များအစုအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းဆိုးကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင
်အခုလိုသတင်းသမားတွေကိုချက်မှတ်ပေးဖို့တပ်မတော်သားကိုယ်စားလှယ်အစုအဖွဲ့ကနေပြည်တော်စုလွှတ်တော်နာယကထံစာပေးပို့ခဲ့ပြီးနောက်မှာပဲဒီကနေ့ဩဂုတ်လ15ရက်နေ့မှာတော့ပြည်တော်စုလွှတ်တော်ရုံးကနေလွှတ်တော်ဝင်အတွင်းသတင်းရယူရမှာပူပေါင်းဆောင်ရွက်ဖို့သတင်းသမားတွေကို2016ခုနှစ်ကဖြန့်ဝေခဲ့တဲ့ပန်ကြားချက်ကိုပြန်ပြီးတော့ဖြန့်ဝေပါတယ်။ဒီအထဲမှာတော့လွှတ်တော်ရင်အစည်းအဝေးသတင်းရယူနိုင်ရေးမြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာနိုင်ငံသတင်းမီဒီယာကောင်စီမြန်မာနိုင်ငံခြားသတင်းထောက်များအသင်းကစီစစ်ပေးပို့တဲ့သတင်းအဖွဲ့တွေကိုလွှတ်တော်ရုံးအသီးသီးကိုပေးပို့ခွင့်ပြုချက်ရယူဖို့အပါအဝင်လွှတ်တော်ရင်ကန့်သတ်စာအုပ်နေရာတွေမှာခွင့်ပြုချက်မရဘဲလိုက်လံရိုက်ကူးခြင်းမပြုဖို့လွှတ်တော်အစည်းအဝေးမရှိတဲ့ရက်ရုံးပေရက်တွေမှာလွှတ်တော်အဝင်အတွင်းဝင်ထွက်သွားလာခွင့်မပြုကြောင်းတမန်နေရာတွေမှာတာတရေမှတ်တမ်းရိုက်ကူးဆောင်ရွက်ကြပါစသဖြင့်ဆောင်ရွက်ရှောင်ရွက်အချက်တွေပါရှိပါရရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ခါကာပိုရာစီတောင်တက်မဲ့တောင်တက်သမားတွေအကြောင်းတင်ပြချင်ပါတယ်။ကဘာကျော်အေဝရက်တောင်ကိုတက်ခဲ့ဖူးတဲ့လူငယ်တအူးပါဝင်တဲ့မြန်မာတောင်တက်သမား၃ဦးဟာကချင်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့အမြင့်ဆုံးခါကာပိုရာစီတောင်ထိပ်ကိုအရောက်တင်နိုင်ဖို့ကရင်ပြည်နယ်မှာသတင်းနှစ်ပတ်ကြာလေ့ကျင့်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကဂျပန်လူမျိုးတအူးနဲ့မြန်မာနိုင်ငံသားတအူးပါတဲ့အဖွဲ့ကတကြိမ်သာအောင်မြင်စွာတက်နိုင်ခဲ့တဲ့ခါကာပိုရာစီတောင်ကိုဒီလူငယ်တွေတက်ဖို့ဘလို့မျှော်လင့်ချက်ရှိနေပါသလဲ။ဘလို့လက်ကျင့်မှုတွေလုပ်နေပါသလဲဆိုတာကို AFP သတင်းမော်အခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြထားပါတယ်။
မြန်မာနိုင်ငံရဲ့မြောက်ဘက်အစွန်ဖျားကချင်ပြည်နယ်ထဲမှာရှိတဲ့ခါကာဘိုရာစီတောင်ကတော့အရှိတောင်အာရှမှာအမြင့်ဆုံးတောင်ဖြစ်ပြီးမြန်မာအိန္ဒိယတရုတ်သုံးနိုင်ငံနေဆက်မှာတည်ရှိနေတာပါ1996ခုနှစ်စက်တင်ဘာလတုန်းကဂျပန်လူမျိုးတကာရှိအိုဇာကီနဲ့ကချင်တိုင်းဒေသတူတို့အဖွဲ့ဟာခါကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ခဲ့ပါတယ်အဲ့ဒီတစ်ချိန်ကလွဲလို့အခုချိန်ထိဘယ်သူမှမတက်နိုင်သေးပါဘူးအကျွန်အတက်တွေနဲ့မဆောက်တဲ့ခါကာဘိုရာစီတောင်ကိုအခြားတောင်တက်သမားတွေတက်ဖို့ကြိုးစားခဲ့ပေမဲ့တောင်ထိပ်ရောက်တဲ့အထိမအောင်မြင်ခဲ့ကြတာများပါတယ်2016မေလတုန်းကအေဗရက်တောင်ကိုအောင်မြင်စွာတက်နိုင်ခဲ့တဲ့ကိုပြေပြူအောင်ဟာအခုတော့အခြားမြန်မာတောင်တက်သမား2ဦးနဲ့အတူ အမြင့်ပေပေါင်း 19,295 ပေရှိတဲ့ကာကာဘိုရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ဖို့ပြီးခဲ့တဲ့သတင်းပတ်ဒီအတွင်းကရင်ပြည်နယ်တဲကကြောက်တောင်တွေမှာတွားရောက်လေ့ကျင့်ခဲ့ပါတယ်။ကာကာဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားမဲ့သူ3ဦးထဲမှာကိုပြည့်ဖြူအောင်ကိုအောင်ခိုင်နဲ့ကိုဇော်စင်ခိုင်တို့ပါဝင်ပါတယ်။ကိုဇော်စင်ခိုင်ကသူ့ခံယူချက်ကိုပြောပြပါတယ်
။သူတကတော့ risk ဝင်လာတာပေါ့။ There's a risk we won't come back alive, but we're doing what we can.
ကျွန်တော်တို့အသက်ရှင်ပြီးတော့ပြန်လာနိုင်ပါမလားဆိုတဲ့အထိအနေနဲ့များပါတယ်။ဒါပေမဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာနှစ်ခုစလုံးကျွန်တော်တို့ပြင်ဆင်ထားပြီးတော့တောင်ထိပ်ကိုရောက်တဲ့အထိစူးစမ်းပြီးတော့တက်မှာပါ
။မြန်မာတောင်ထဲသမားလူငယ်3ဦးဟာခါကာဝိုရာစီတောင်ကိုတက်ဖို့လွန်ခဲ့တဲ့တစ်နှစ်ကလေးကပြင်ဆင်လာခဲ့တာဖြစ်ပြီးနီပေါ်နိုင်ငံကိုသွားရောက်လေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ခါကာဝိုရာစီဟာအေဝရက်တောင်လိုမဟုတ်ပဲပိုမတ်ဆောက်တယ်ဆိုပေမဲ့အေဝရက်တောင်ကိုအောင်မြင်စွာတက်ခဲ့ဘူးတဲ့ကိုပြေဖြိုးအောင်ကတော့သူတို့အနေနဲ့အောင်မြင်စွာတက်နိုင်လိမ့်မယ်လို့ယုံကြည်နေသူပ
ါ Even if you are 70 years old you can get to the top of Everest
ကိုမပတ်ဆံရှိရင်တခြားတောင်တက်လမ်းပြတွေရဲ့အကူအညီနဲ့ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုရောက်အောင်တက်နိုင်သေးတာပဲလေဒီနည်းနဲ့အသက်80ကျော်အရွယ်တောင်အေဝရက်တောင်ကိုတက်နိုင်ခဲ့ပါတယ
်သူတို့သုံးဦးဟာအောက်ဆီဂျင်နည်းနည်းပဲရတဲ့အချိန်မျိုးမှာအသက်ရှင်နေနိုင်အောင်လို့လေ့ကျင့်မှုတွေလုပ်ကြပါတယ်လက်တွေ့မှာခါကာဝိုရာစီတောင်ထိပ်ကိုရောက်သွားကြမယ်ဆိုရင်ဒီတောင်ဟာအရှိတောင်အာရှမှာအမြင့်ဆုံးလားဆိုတာကို GPS စနစ်သုံးပြီးကိုယ်တိုင်အတည်ပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်96တုံးကဂျပန်မြန်မာပူးတွဲတက်ခဲ့ပေမဲ့ဒီတစ်ခေါက်ခါကာဝိုရာစီကိုတက်မဲ့သူတွေအားလုံးဟာမြန်မာနိုင်ငံသားတွေကြီးပဲဖြစ်တယ်လို့ကိုစော်စင်ခိုင်ကပြောပါတယ
်ဟိုကျွန်တော်နိုင်ငံသားတွေမှာလည်းအစအစရှိတယ်
We want to show that Myanmar people can do this We plan to plant the nation's flag
ကျွန်တော်မြန်မာနိုင်ငံသားတွေမှာလည်းအစအစရှိတယ်ဆိုတာကိုပြကြပါတယ်ခါကဘိုရာစီတောင်ထိပ်မှာကျွန်တော်တို့နိုင်ငံရဲ့အလံကိုသွားပြီးတော့စိုက်ထူခြင်းပါတယ
်။2014ဩဂုတ်လတုန်းကမြန်မာတောင်တက်သမားကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့အဖွဲ့ဟာခါကဘိုရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားရင်းရာသီဥတုဆိုးဝါးတာကြောင့်နောက်တန်းစခန်းနဲ့ရေဒီယိုစကားပြောဆက်အဆက်အသွယ်ပြတ်သွားပြီးကစေရေးအဖွဲ့တွေဆေးလွတ်ရှာဖွေခဲ့ပေမဲ့လည်းအခုချိန်ထိပြန်ရှာမတွေ့တော့ပါဘူး။သူတို့ကိုကယ်ဆယ်ဖို့သွားတဲ့ဟယ်လီကော်ပတာကလည်းကြက်ကြပြီးလေရင်မှုတူတည်ဆုံးခဲ့ရပါတယ်ခါကာဘိုရာစီဆိုတာကကချင်မျိုးနွယ်စုတစ်ခုဖြစ်တဲ့ရဝမ်လူမျိုးတွေရဲ့ဘာသာစကားဖြစ်ပြီးအတိပ္ပယ်ကတော့အတန်ထွက်တဲ့တောင်လို့ဆိုလိုတာပါနှင်းနေဖုံးလွှမ်းနေလေရှိတဲ့ဒီတောင်ဟာဟိမဝန္တာတောင်တန်းကြီးနဲ့ဆက်နွယ်နေတဲ့ဆိုပေမဲ့တောင်တန်းတွေပတ်လည်သွေတန်းဝိုင်းနေတာမျိုးမဟုတ်ပဲမတ်စောက်ပြီးအထီးကျန်စွာရှိနေတဲ့တောင်လည်းဖြစ်ပါတယ်ခင်ဗျာ
ကုညာဝင်းအောင်တင်ပြသွားတော့ပါရှင်သောတာရှင်များရှင်အစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့မဝင်းလက်ဖြူစင်ဟာခေါင်းပေါင်းပေါ်ဝါဆောင်းသူတဦးဖြစ်ပြီးသူ့ရဲ့ခေါင်းပေါင်းပေါ်ဝါကိုဖက်ရှင်အဖြစ်နဲ့အသုံးပြုပြီးတော့အလားအပါရေရအသိပညာတွေကိုမျှဝေပေးနေတဲ့ beauty blogger တဦးဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံရဲ့လူမှုကွန်ရက်တွေမှာသူ့ကိုထောက်ခံတဲ့ပရိသတ်တွေရှိသလိုဘာသာရေးပိုင်းဆိုင်ရာအရာသဘောမတူပဲဝေဖန်သူတွေလည်းရှိနေတာပါ။ beauty blogger မဝင်းလက်ဖြူစင်အကြောင်း writers သတင်းဆောင်မတစ်ခုကိုအခြေခံပြီးတော့မအီတန်စင်ကပြောပြထားပါတယ်ရှင်။
မြန်မာ beauty blogger တယောက်ဖြစ်တဲ့မတ်ဝင်းလေဖြူစင်တယောက်ဖုန်းကင်မရာရှေ့မှာမိတ်ကလင်းပြနေပါတယ်။တစ်စီပြီးတစ်ဆက်အလှပအသိပညာတွေမျှဝေပေးပြီးတော့မိတ်ကလင်းပြနေတာကသူ့ရဲ့အသက်မွေးဝမ်းကြောင်းလုံရန်လည်းဖြစ်ပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံမှာအစ္စလာမ်ဘာသာဝင်ခေါင်းပေါင်းပေါ်ဝါဆောင်းတဲ့မွတ်စလင် beauty blogger ဆိုတာခက်ရှာရှာရှိနေတယ်လို့ဖြစ်နေတဲ့အချိန်မှာပဲအသက်19နှစ်အရွယ်မတ်ဝင်းလေဖြူစင်ကမိတ်ကတူတိုရီယာတွေကို Facebook လူမှုကွန်ရက်မှာတင်ပြီးတော့မျှဝေပေးနေပါတယ်။မြန်မာနိုင်ငံရဲ့စုစုပေါင်းလူဦးရေတန်း90မှာမွတ်စလင်ဦးရေက900ခန့်နှုန်းပဲရှိပါတယ်။မြန်မာနိုင်ငံမှာပွင့်လင်းမြင်သာလာပြီဆိုပေမဲ့လည်းအစ္စလာမ်ဘာသာဝင်တွေအတက်တော့အရင်နှုန်းကဆယ်စုနှစ်နဲ့ချီးပြီးတော့ဗလီဆောက်ဖို့ခက်ခဲတွေရှိနေခဲ့သလိုဗုဒ္ဓဘာသာဝင်အင်ရှင်တွေစီမှာအင်ကားပူတော်လည်းခက်ခဲတွေရှိနေကြတာပါ။မတ်ဝင်းတဲ့ဖြူစင်က beauty blogger တယောက်ဖြစ်နေလူသိများလာသမျှသူ့ရဲ့ဘာသာယုံကြည်မှုနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေခံရသလိုခွဲခြားဆက်ဆံမှုတွေကိုလည်းခံရပါတယ်။မဝင်းလေဖြူစင်ရဲ့အလှပသင်တန်းတက်ဖို့စီးရင်တွင်ထားပြီးသားသင်တန်းသူတယောက်ဟာဆိုရင်တော့မဝင်းလေဖြူစင်မွတ်စလင်မှတည်သွားတဲ့အချိန်မှာတော့သင်တန်းဆက်မတက်နိုင်တော့ဘူးဆိုပြီးတော့ထွက်သွားခဲ့ပါတယ်။ Facebook လူမှုကွန်ရက်မှာလည်းမဝင်းလေဖြူစင်ခေါင်းပေါင်းပေါ်ဝါဝလို့ဆိုပြီးတော့ဝေဖန်ပုတ်ခတ်ပြောဆို comment တွေရေးတာတွေလည်းကြုံရပါတယ်။တစ်ဖက်မှာလည်းရှေးယူစင်မွတ်စလင်တို့ကမဝင်းလေဖြူစင်ကမွတ်စလင်အမျိုးသမီးတယောက်အနေနဲ့ make up လိမ့်တာအလှပညာတွေကိုမကြိုက်ကြဘူးဆိုပြီးတော့ဝေဖန်တာတွေလည်းရှိကြပါတယ်။ဒီလိုပုတ်ခတ်ဝေဖန်ပြောဆိုတာတွေကသူ့ရဲ့ရည်မှန်းချက်ကိုတော့ထိခိုက်နိုင်မှာမဟုတ်ဘူးဆိုပြီးတော့မတ်ဝင်းလေဖြူစင်ကသူ့ရဲ့ခိုင်မာတဲ့ရည်တည်ချက်အကြောင်းကိုရှင်းပြပါရစေ။
နောင်တော့မရအောင်မသိလို့လဲဆိုလို့ရှိရင်ညီမပေါ်ပေါ်လာတဲ့အခါမှာညီမတို့ဖျားတခင်ညီမလမ်းလာရအများကြီးဖွင့်ပေးလိုက်တယ်လို့မြင်တယ်။ပေါ်ကညီမရဲ့ပေါ်တစ်ချောင်းတော့ပဲညီမသွားတင်နေတဲ့လမ်းညီမရောက်ချင်နေတဲ့လမ်းညီမဒီတော့လည်းဖွင့်လို့ရတယ်လို့ပဲမြင်တယ်ပေါ့။တချို့တချို့တော့ဒီလိုဆိုလို့ရှိရင်ညီမကပေါ်ဝတ်ထားလို့ဆိုပြီးညီမကလာပြီးချစ်ကြရတယ်လို့ရှိရင်လာခင်ကြရတယ်လို့ရှိရင်ပေါ်ဝတ်ထားလို့ဆိုပြီးတွေးချင်လို့ပါဆိုပြီးပြောကြရတယ်လို့ရှိရင်
မဲ့ဝင်းလေပြစင်အလားပါဆိုင်ရာကျူတိုရီယယ်တွေကပါနီလက်ခံနေလိမ့်တာတွေပဲသင်ပေးတာမဟုတ်ဘဲနဲ့ကိုကိုကိုယုံကြည်မှုပိုရှိအောင်ဘာသာကြားဖြစ်လို့ဆိုပြီးတော့ပုတ်ခတ်လာတွေအပေါ်ဂရုစိုက်ခင်းနဲ့ကို့စွမ်းကို့ရည်နဲ့ဘလို့ရက်တည်မလဲစာရတွေအတွက်လဲအားဖြစ်စေဆိုပြီးတော့သင်တန်းသူတွေကပြောကြပါတယ်မဲ့ဝင်းလေပြစင်ရဲ့တည်တက်လှပတဲ့ဝတ်စားစီရင်မှုခေါင်းပေါင်းပေါ်ဝါနဲ့လိုက်ဖက်ညီတဲ့အလားပါခြေတောက်မှုတွေကြောင့်မြန်မာနိုင်ငံမှာနေတဲ့အစ္စလမ်ဘာသာဝင်တွေရဲ့ပုံရိပ်ကိုလဲထင်ဟပ်စေပြီးတော့သူ့ကိုလေးစားအားကျသူလည်းအများပြားရှိနေပါတယ်
။အခက်သူငယ်ရာခက်တဲ့နိုင်အောင်နေတယ်အဲ့လိုတိတ်ပြီးတော့အဆုံးမရောက်ချက်ညီမဆိုလည်းအဲ့လိုအမဟဲဂျက်ဝတ်တာကိုအရင်သဘောကျတယ်ဒါပေမဲ့ညီမအခုစိတ်မခိုင်သေးတော့ညီမမဝတ်တယ်လို့ဝတ်လိုက်ချက်လိုက်လို့ညီမတို့ပူပြီးငရေကြည့်တယ်လေအဲ့ဒါကြောင့်ညီမအဲ့လိုစိတ်ခိုင်ခိုင်မာမာဖြစ်တဲ့တနေ့ညီမလည်းဝတ်မှာပ
ါမဲ့ဝင်းလေဖြစ်စင်ကဗီဒီယိုကနေတစ်ဆင့်တူတိုရီယယ်တွေကိုတင်ပေးတာအပြင်တင်တန်းပေါင်း150ကျော်နဲ့ကျောင်းသား600ကျော်ကိုလည်းတင်တန်းပေးနေတာဖြစ်ပါတယ်မဲဝင်းလေဖြူစင်ရဲ့ Facebook စာမျက်နှာမှာလက်ရှိ follower က4000ရှိပါတယ်။မဲဝင်းလေဖြူစင်ကသူ့လို main clip တွေအတွက်ရည်ရွယ်ပြီးတော့အလားပါတင်တန်းဖွင့်တာဖြစ်ပြီးတော့6နာရီစာတင်တန်းကို73000ဝန်းကျင်လောက်နဲ့ဖွင့်ပေးနေရလဲဖြစ်ပါရဲ့ရှင်
။မအီတန်းစင်တင်ပြတော့ပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American ကကွယ်ရေးဝန်ကြီး Jim Mattis ဟာတောင်အမေရိကမဟာမိတ်နိုင်ငံတွေစီဒီသတင်းပတ်အတွင်းတွားရောက်ပြီးတော့ American အနေနဲ့သူတို့ရဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်လိုတဲ့နိုင်ငံအဖြစ်ဆက်လက်ရပ်တည်သွားမယ်အကြောင်းပြောဆိုခဲ့ပါတယ်။ဒီခီးစဉ်အတွင်းဝန်ကြီး Mattis ကတောင်တရုတ်ပင်လယ်နဲ့အာကာသအစီအစဉ်တွေမှာတရုတ်နိုင်ငံရဲ့ရန်လိုကျူးကျော်တဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအင်္ဂါနေ့ကဖြစ်တင်ဝေဖန်ပါတယ်။ပင်တကွန်ဆိုင်ရာ VOA သတင်းထောက် Galapagos Brazil နိုင်ငံကနေပေးပို့ထားတဲ့သတင်းလွှာကိုကောင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ဘရာဇီးနိုင်ငံရီယိုမြို့ကိုရောက်ရှိစဉ်မှာအမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကအာဂါတာလူမျိုးရင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဆောင်ရွက်လို့ကြောင်းဘရာဇီးစစ်ဖက်အရာရှိတွေနဲ့ဆွေးနွေးခဲ့တာပါ။နေ့စဉ်ရှင်သန်နေထိုင်တဲ့ဘဝအတွက်လိုအပ်တဲ့ဆက်သွယ်ရေးရာသီဥတုနဲ့ GPS စနစ်စတာတွေအတွက်အသုံးပြုဖို့လွှတ်တင်ထားတဲ့အာဂါတာတွေကဂျူရူတွေကိုဖျက်ဆီးပစ်နိုင်တဲ့စွမ်းရည်ရှိတယ်ဆိုတာတရုတ်နိုင်ငံကပြသထားတဲ့အတွက်ဖြစ်လာနိုင်ခြင်းရှိတဲ့အန္တရာယ်တွေကိုအတူပူးပေါင်းကာကွယ်ကြဖို့သူကပြောပါတယ
် We understand the message that China was sending
အာဂါတာတွေကဂျူရူတွေကိုဖျက်ဆီးပစ်နိုင်တယ်လို့တရုတ်ကပြောဆိုထားတာကိုကျွန်တော်တို့နားလည်သဘောပေါက်ပါတယ်အာဂါတာမှာစီရေးရစိုးမိုးဖို့ကျွန်တော်တို့အနေနဲ့မရည်ရွယ်ပေမဲ့လိုအပ်လာရင်တော့အာဂါတာမှာကိုယ်ပါတာကိုခုခံကာကွယ်ရပါလိမ့်မယ်
။ဒါအပြင်ကမ္ဘာကုန်သွယ်ရေးမှာချက်ချကြတဲ့လမ်းကြောင်းရှိတဲ့တောင်တရုတ်ပင်လယ်ရင်းကနေရာတချို့ကိုတရုတ်နိုင်ငံကသူတို့ပိုင်ဆိုင်ကြောင်းနဲ့အဲ့ဒီနေရာတွေမှာလက်နက်တပ်ဆင်တဲ့အပေါ်လဲဝန်ကြီး Mattis ကဝေဖန်ခဲ့ပါတယ်
။ China is shredding the trust of the nations in the area.
တရုတ်နိုင်ငံရဲ့စင်ရာတိုးချဲ့လာမှုတွေကြောင့်အဲ့ဒီဒေတာရင်းကနိုင်ငံတွေအနေနဲ့တရုတ်ပေါ်ယုံကြည်မှုပြတ်ပြားလာစေပါတယ်။
အခုခါမှာတရုတ်နိုင်ငံဟာတောင်အမေရိကနိုင်ငံတွေနဲ့စီးပွားရေးအရသာမဟုတ်ဘဲကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်လာတာကိုလည်းတွေ့ရတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။မိုဝါရာရေးရာကြံပေးအဖွဲ့ Atlantic Council ကနိုင်ငံရေးသုံးသပ်သူ Jason Markzak က
which from the Chinese perspective is critical because
သူရဲ့ထုတ်ကုန်တွေဈေးကွက်ကိုလုံခြုံဘေးကင်းစွာရောက်လာဖို့ကာကွယ်ရေးကအရေးကြီးတယ်လို့တရုတ်ကရှုမြင်ထားတာပါ။
American ပြည်ထောင်စုအနေနဲ့တရုတ်အာရှနိုင်ငံတချို့နဲ့ရရှိထားတဲ့ကုန်တွေသဘောတူညီချက်တွေလို့မဟုတ်ပဲညီညီညီများအကျိုးခံစားဖို့ American ပြည်ထောင်စုကလူလာကြောင်းလဲဝန်ကြီး Mattis ကပြောပါရယ
် The respect for each other comes first. You can't
တူနဲ့တူအပြန်အလှန်လေးစားဖို့ကပထမပါ။နိုင်ငံတစ်နိုင်ငံအပေါ်အကျွေးတွေနှစ်အောင်လို့ခေါင်းပုံဖြတ်တဲ့စီးပွားရေးမျိုးလုပ်လို့မရပါဘူး။
ကမ္ဘာတဝန်းအမေရိကန်စစ်လက်နက်ပစ္စည်းရောင်းချမှုကလွန်ခဲ့တဲ့နှစ်ကထက်စာရင်5ဘီလီယံလောက်များပြားလာတယ်လို့ပေတဂွန်စစ်ထနာချုပ်ကပြောပါတယ်။တရုတ်နိုင်ငံနဲ့ရှင်ပြိုင်နေရပြီမဲ့အနာဂတ်မှာလက်တင်အမေရိကကိုစစ်လက်နက်ရောင်းချရမှာဘလို့တက်ရောက်မှုမျိုးမှရှိမှာမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကမျှော်လင့်နေပါတယ်ခင်ဗျာ
။ကြောင်းအောင်တင်ပြသွားပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နဲ့အပြင် line meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပို့ထိုးနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာစီနိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထံမှာတော့လူမှုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့အကြောင်းဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
အဲ့ဒီလိုပြုပြင်ကြောင်းတွေလောက်တဲ့အခါမှာကြီးကြားလွတ်လပ်တော့အဖွဲ့ကနေမှဘလောက်ထိခီးပေါက်လဲခုနဆရာမေးတဲ့မေးခွန်းမျိုးမေးတဲ့အဖွဲ့မရှိတာကရှိရင်တောင်ကျွန်တော်မကြဘူးပေါ့နော်ဆရာမိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့အကြီးကျလွတ်လပ်တဲ့ကဲဖြတ်ပုံဖြတ်ပြီးတဲ့ဖြတ်တဲ့အလေးထားဒီမြန်မာနိုင်ငံရဲ့ဘျူရိုကရေစီမှာအင်ပတန်မအားနေတယ်
မြန်မာနိုင်ငံရဲ့မူဝါဒရေးရာလေလာရေးသူတည်သည့်တင့်ဘဝဦးတင်မောင်တန်းပြောတော်တာပါရှင်အပြည့်စုံကတော့မကြခင်တင်ပြသွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူမှုနဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ရှင်သွေးငယ်လေးတွေအနေနဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာနှမျိုးစလုံးမှာကျန်းမာဖွံ့ဖြိုးအောင်မှန်ကန်တဲ့အုပ်ထိန်မှုနည်းလမ်းတွေနဲ့ပြုစုပြောင်းထောင်ပေးဖို့လိုအပ်ပါတယ်ဒီလိုပြုစုပြောင်းထောင်ပေးရမယ့်အကြောင်းအရာတွေကိုလူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စင်ကပြောပြထားပါတယ်ရှင်
မိမနိုင်ဟာကိုယ့်ရဲ့သားသမီးတွေကိုကာယဆွမ်းရည်နဲ့ညာနာဆွမ်းရည်တွေပြေဝပြီးနေမရင်ကျတဲ့ရည်သိမ်းကလေးတွေဖြစ်တွေ့မြင်လို့ကြပါတယ်။ကာယညာနာဆွမ်းရည်တွေပြေဝစေဖို့အတွက်နေ့စဉ်ဆက်တောက်တဲ့အစားအသောက်တွေကရေးပါသလိုနေမရင်ကျတဲ့ရည်သိမ်းကလေးတွေဖြစ်လာစေဖို့အတွက်လည်းမိဘတွေရဲ့အုတ်ထိတ်မှုပုံစံတွေကရေးကြည့်တယ်လို့ Genius ကိုပါအကြောင်းမှအကြောင်းဆရာကြီးဖြစ်သူဦးသူရကျော်နဲ့အာဟာရပညာရှင်ဖြစ်သူဒေါက်တာဦးညီညီကျော်တို့ကပြောပါလဲ
။ရုံးတဲ့စိတ်ဆိုတာကဆက်ဆက်မှုရှိတယ်လေ။ရုပ်ကြီးပဲဟိုကျမ်းမာတန်ဆွမ်းနေလို့မရဘူး။ရုပ်ကျမ်းမာမှလည်းယောဂတွေတိုက်ဖြတ်နိုင်တယ်။အဲ့လိုပဲခုနပြောတဲ့စိတ်ကိုခေါ်တဲ့ resilience ပေါ့နော်။ဒီစိတ်တက်ခွန်အားတွေရှိမှကိုယ်ကိုယုံကြည်ချက်ရှိမှအဲနောက်ပြီးတော့ကိုယ်အားကိုယ်ကိုးနိုင်မှပဲကြုံလာတဲ့အခက်အခဲတွေသူဖြစ်ရှင်းနိုင်ပါဘူ
းဒီကလေးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုကအဓိကအမေမိဘတွေရဲ့ဒီအုတ်ထင်းပေါ်အရန်ရင်းကြည့်ရပါတော့သူတို့တွေရဲ့အုတ်ထင်းပုံစံအုတ်ထင်းပုံစံအရန်ကိုရှင်းတတ်နေတယ်ဆိုရင်လည်းကလေးအချင်းချင်းနန်းနန်းဖြစ်လာတယ်ပေါ့နော်ဒီအိမ်မွေးမယ်ဆိုရင်ကလေးအချင်းချင်းနန်းနန်းဖြစ်လာတယ်ပေါ့အဲ့လိုပုံစံမျိုးကလေးဒီမိဘကိုပဲတခြားအရေးတကယ်ကြီးကြည့်နေရတဲ့အတွက်သူတို့အုတ်ထင်းနဲ့လူရဲ့ပုံစံတိုင်းကဒါထွက်လာဖြစ်တဲ့အတွက်မိဘတယောက်အိမ်မဲဆိုရင်ကိုယ်ကလေးကိုဒီကိုဖြစ်ရှင်တဲ့လူရင်းမကောင်းလူရင်းပုံပေါ့ဖြစ်စေချင်တယ်ဆိုရင်တော့ကျွန်တော်အကြံပေးချင်တာတော့ဒါဟိုဆက်ဆံတဲ့နေရာမှာလဲရှိလို့ဒါကနဲ့ဆက်ဆံကြအောင်စဉ်းစားဆွေးနွေးနိုင်လို့ရှိအောင်သင်ကြားပေးဖို့လိုပါတယ်
ကျောင်းစာလောက်ရမယ့်အချိန်မှာဂိမ်းကစားနေတာဟာကျောင်းနေရွယ်ရင်းနှီးကလေးတွေနဲ့မိဘအုပ်ထိန်းသူတွေကြားထဲမှာမကြာခဏတွေ့ရလေရှိတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ကျောင်းစာလောက်တာကိုသာမြင်နေပေမဲ့ရင်းနှီးကလေးတွေရဲ့စိတ်ဝင်စားမှုဖြစ်တဲ့ဂိမ်းကစားတာကိုလုံးဝပိတ်ပင်တားမြစ်ဖို့မလွယ်ကူတာကြောင့်သဘောပေါက်နားလည်အောင်ရှင်းပြပြီးညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ခဲ့ရတယ်လို့မိခင်တူဖြစ်သူဒေါက်တာထက်တင်ကပြောပါတယ်။
ပါတစ်ခါချိန်လေးဆိုအကုန်ကောင်းပါလေစာချက်ခိုင်းပြီဆိုရင်တော့သုံးဆန်အတိုင်းပေါ့နော်စာချက်စီဆိုတော့တို့ကစာမချက်ချင်ဘူးခုခက်ကလေးတွေသုံးဆန်တိုင်းဂိမ်းဆော့တာဂိမ်းဆော့ခြင်းနဲ့အွန်လိုင်းသုံးတာတွေအခုဟာအရန်ကိုများလာပေါ့ဒီခက်ကကလေးတိုင်းကသုံးနေတော့သူလည်းသုံးခြင်းနဲ့ပေါ့အဲ့လိုအနေအထားမျိုးမှာတော့သူလည်းကျွန်မလည်းမိရမျိုးရှိပါရဲ့ရှင်
ကိုယ်လိုချင်တဲ့ပုံစံတိုင်းရင်းနှီးငယ်လေးတွေကပြုတ်ဝလိုက်နာခြင်းမရှိတဲ့အခါမျိုးတွေမှာရင်းနှီးမိဘတွေအနေနဲ့အားမလို့အားမရဖြစ်ကြမှာပါကလေးအုပ်ထိန်မှုနဲ့ပတ်သက်တဲ့ပညာပေးမှုတွေနဲ့ဘူးတုဒ္ဓဖြန့်ဝေမှုတွေတိုးပွားလာတာကြောင့်မိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုက်နှက်ဆုံးမတာမျိုးတွေယွန်နေသွားပြီးတင်းတင်းမွေ့မွေ့နဲ့ဆုံးမပဲ့ပြင်လာတာကိုတွေ့ရတယ်လို့ဦးသူရကျော်ကပြောပါတယ
်ကလေးကပဲနီးနဲ့မှမရိုက်သင့်ဘူးရိုက်သင့်လို့စဉ်းစားနေနေတော့မပြောသင့်ပါဘူးဟိုဘာဖြစ်လို့လဲဆိုတော့ဟိုရိုက်လို့ကောင်းသွားတာမရှိဘူးလေရင်သွင်းငယ်ကလေးပေါက်စလေးတွေမပြောပါနဲ့နည်းနည်းကြီးလာတဲ့ရွယ်ပေါ်မူလာတဲ့အလဲတန်း အွေဟိုကြောင်းသားလေးလည်းရိုက်နဲ့မဆုံးမတင်ပါဘူး။အဲဆိုရိုက်နဲ့ဆုံးမလို့ကောင်းသွားတာမရှိဘူး။ရိုက်နဲ့ဆုံးမလိုက်လို့ခံနိုင်ရည်အားမြင့်လာတာပဲရှိတယ်။ဒီမှာဒီတစ်ခေါက်တစ်ချက်ရရင်နောက်တစ်ခေါက်တစ်ချက်ရိုက်လို့မရအောင်နှစ်ချက်နောက်တစ်ခေါက်သုံးချက်အဲ့လိုမျိုးဖြစ်လာခဏညာပဲမြင်လာတယ်သူတို့အပြုတ်မှုပြောင်းလဲသွားတာမျိုးမရှိနိုင်ဘူးအဲ့တော့ကြောင့်ရိုက်နဲ့ဆုံးမတာကတော့ဘလို့မှခင်မမီတော့တဲ့ဘလို့မှမသုံးသင့်တဲ့ဟို punishment ပေါ့အပြစ်ပေးနေပါဟုတ
်ဒီနေ့ကလေးတွေကိုခဏကိုကျမ်းမအောင်ပြုစုပြုထောင်နေနေရာမှာခက်ခဲမှုတွေရှိနိုင်တယ်လို့ဆယ်ပန်းဆန်ရနဲ့တွေးခေါ်ပိုင်းဆန်ရတွေကျမ်းမဖွံ့ဖြိုးအောင်ပြုစုပြုထောင်နေနေရာမှာလည်းခက်ခဲမှုတွေရှိနိုင်ပါတယ်ယနေ့မိဘတွေအများဆုံးပြုလုပ်မိနေတဲ့အုတ်ထိတ်မှုအမှားတွေအကြောင်းကိုမေးကြည့်တဲ့အခါဦးတရာကျော်ကအခုလိုပြောပါတယ်
အနာရှင်ဆန်တဲ့အုပ်ချုပ်မှုပုံစံ။ဟိုငါပြောတာပဲလို့ငါအဖေငါမိဘငါအကောင်းတာလုပ်စေချင်တာပြန်ပြီးတော့ reason ပေးခွင့်မရှိဘူး။ဘာမှတင်ပြခွင့်မရှိဘူး။တလမ်းပဲသွားတယ်။အဲ့လိုအုပ်ချုပ်မှုပုံစံကတော့မာယွန်းတယ်။အဲ့လိုအုပ်ချုပ်လိုက်ရင်တော့ခုနပြောတဲ့အကြောက်တရားနဲ့ကြီးလာမှာဘူး။အကြောက်တရားနဲ့ကြီးလာရင်တော့ယုံကြည်မှုတွေညော့မယ်။မပြောရှင်းတဲ့ကလေးတွေဖြစ်မယ်။ပြီးတော့ communication ပေါ့နော်။ဒီလူမျိုးရေးစွမ်းရည်တွေကြာရှင်းမယ်။နောက်တစ်ခုကကျတော့ကျွန်တော် intelligent လို့ခေါ်တာပေါ့။အရန်ကိုအလိုလိုက်ပြီးချစ်လွန်အကြီးလို့အဖိုးဖွားတွေလုပ်လို့ရှိတယ်။အရန်အလိုလိုက်တဲ့ပုံစံမျိုး။ဟိုချစ်လွန်လို့ကောင်းတာဆိုတာဘာမှမခွဲပြားတော့ဘူးကလေးမျက်နှာအညိုညင်မခံဘူးအကုန်လုံးအလိုလိုက်ပေးတယ်အဲ့ဒါဆိုပါဖြစ်လဲဆိုဒီကလေးကကိုယ့်ကိုကွန်ထရိုးမလုပ်နိုင်တော့ဘူးပြီးတော့တကူကောင်းဆန်လာတယ်ပြီးတော့သူ့များကိုလွှမ်းမိုးကျင်လာတယ်နောက်ပိုင်းကျရင်လူမှုအဖွဲ့စည်းထဲမှာဘုကလန်လေးဖြစ်လာတော့နောက်တစ်ခုကတော့ပြောရဲ neglectful ပေါ့ဟိုလစ်လူရှုတဲ့ပုံစံအဲ့လိုလစ်လူရှုတဲ့ပုံစံနဲ့သွားမယ်ဆိုရင်လည်းကျွန်တော်တို့ကကလေးကကိုယ့်ကိုယ်ကိုတက်မိုးထားမှုညော့လာတယ်ညင်ကြမှုမရှိတော့ဆိုတော့အဲ့ဒီဟိုခုနပြောရဲအာနာစင်စံတဲ့အုပ်ချုပ်မှုပုံစံတစိမ့်လို့ပေါ့နော်လစ်လူရှုထားတဲ့အုပ်ချုပ်မှုပုံစံပြီးတော့အရန်အလိုလိုက်တဲ့အုပ်ချုပ်မှုပုံစံတွေကတော့မကောင်းတဲ့အုပ်ချုပ်မှုပုံစံအဲ့ဒါတွေတော့ရှောင်တင်တယ်ဟုတ
်ရုပ်ပိုင်းဆိုင်ရာနဲ့ဆေးပိုင်းဆိုင်ရာနှစ်မျိုးလုံးမှာကျန်းမာဖွံ့ဖြိုးတဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက်မှန်ကန်တဲ့အုပ်ထိတ်မှုဒီလန့်တွေနဲ့ပြည့်စုံပြည့်ထောင်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ရှင်တွင်းငယ်ကလေးတွေနဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာနှမျိုးစလုံးမှာကျမ်းမာဖွံ့ဖြိုးအောင်မှန်ကန်တဲ့အနေတွေနဲ့ပြုစုဆောင်ရှောက်တဲ့အကြောင်းလူလူနဲ့ကျမ်းမာရေးကဏ္ဍမှာသောတာတန်စောကတင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့ပုံထွန်းနေ냐ပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကမကြာသေးခင်ကမန္တလေးမှာပြောကြားသွားပါတယ်။အဲ့ဒီလိုတာဝန်ရှိတဲ့အကြီးအကဲတဦးရဲ့ပြောကြားချက်တွေဟာမြန်မာနိုင်ငံမှာအကောင့်ထဲပေါ်လာဖို့ဘယ်လောက်ကြာတတ်ပါသလဲ။ဘလို့အဆင့်တွေဖြတ်တန်းရပါသလဲ။လက်တွေ့အကောင့်ထဲပေါ်လာနိုင်တဲ့အလားအလာတွေကဘယ်လောက်ရှိသလဲဆိုတာတွေကိုမြန်မာနိုင်ငံရဲ့မဝါဒရေးရာလှိလာရေးသုတေသီတင့်ဘဝဦးတင်မောင်တပ်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကျောက်ဒီမန္တန်ဖျားစူရာအဖွဲ့ရဲ့ခေါင်းဆောင်ကဒီဟာကိုလုတ်သင့်တယ်လို့ဆိုရင်အဲ့ဒီဟာလက်တွေ့ဖြစ်လာမဲ့အစင်းကြီးအကြံပြင်းတယ်ပြောပါဆရာဘယ်နှစင်းလောက်ရှိလဲဆရာ
ညီကအချင်းတော့လုတ်တာရှိတယ်မလုတ်တာရှိတယ်ပေါ့မလုတ်တာကတော့လုတ်နေတဲ့ကိုယ့်ရဲ့ဝန်ကြီးဌာနလုတ်တွေပဲဆက်လုပ်နေတာပေါ့အကျိုးလေးမြတ်တဲ့လူတွေကတော့ဟောခေါင်းဆောင်ကဒီလိုပြောလိုက်လို့ရှိရင်ငါတို့တော့ဘယ်လိုလုပ်မယ်လို့အစီအစဉ်စဉ်းစားပြီးတော့ဒေချာဒီဇိုင်းချတာရှိတယ်ဒါနေဒီမဲ့အဲ့ဒီလိုလုံမီလုံခံအကောင့်ထဲပေါ်မှုကအင်မတန်အားနည်းတယ်လို့ကျွန်တော်ကတော့ရှင်းနေတစ်ချက်မှမတာလုံးရမယ်လို့အမိန့်ပေးမှဝန်ကြီးဌာနတွေကတုံ့ပြန်ကြတယ
်ဆိုတော့အခုဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံပညာရေးနဲ့ပတ်သက်ပြီးတော့အလွတ်ကျတဲ့ပညာရေးစနစ်ကိုပြုပြင်ရမယ်ဆိုတဲ့စကားပြောသွားတယ်ဥပမာအဖြစ်သိအမိရဲ့ကိစ္စပေါ့ဆရာဒီလိုကိစ္စမျိုးကိုဒေါန်ဆောင်လုပ်တဲ့လူကဒါလုတ်ပါလို့မညွန်ကြားထားဘူးလားညွန်ကြားထားတယ်လို့များဆရာတို့သိရပါလားခင်ဗျာ
what no what you say ညွန်ကြားဖို့လည်းမလိုဘူးပါလို့လည်းဆိုတော့ကျွန်တော်မျိုးသားပညာရေးပြည်ပြင်းကြောင်းလည်းတွေ့ထတာရှိတယ်အိနေလို့တော့ CSR လို့ခေါ်တယ် Comprehensive Education Sector Reform ဆိုတာအဲ့ဒါကိုပညာရေးဝန်ကြီးဌာနအကောင့်ထဲပေါ်နေတယ်အဲ့ဒီအကောင့်ထဲပေါ်နေတဲ့အထဲမှာလည်းပဲကျွန်တော်တို့ကြက်ပြီးဖြေတာနေကြောင်းလည်းဖို့ဆိုတဲ့ဟာတစ်ခုပါပါတယ်ပါတော့စပြီးတော့လည်းပညာရေးဝန်ကြီးဌာနလုပ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲနားလည်တယ်
အစရာညွန်ကြားချက်မလို့တော့ဘူးဒါညွန်ကြားပြီးသားဒါပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာကိုပါနေပြီးလုပ်နေပြီပေါ့လေဆိုတော့အဲ့ဒီလုပ်ပုံလုံးကြီးအစဉ်စဉ်တော့ဘယ်လိုစီးလဲဆရာပညာရေးဝန်ကြီးဌာနကဒါကိုလုပ်နေပြီဆိုတော့ဘလောက်ကြာပြီလဲအဲ့ဒ
ါပြီးခဲ့တဲ့ဆိုတာလက်ထက်တည်းကနေစပြီးတော့ CSR report ကိုလုပ်နေတာသူကနှစ်နှစ်ပြီးသွားတယ်နှစ်နှစ်တစ်နှစ်ကိုတခါသူက3နှစ်သူလုပ်တယ်ပေါ့နော်လုပ်တဲ့ခါမှာပထမနှစ်ဒုတိယနှစ်ပြီးတဲ့အချိန်မှာကိုပဲပြုပြင်ပြောင်းလဲစပြီးတော့လုပ်ကြတယ်ပေါ့အခုတော့ရှိတာပေါ့နော်ကျွန်တော်တို့အရှိန်ပေါ့အရှိန်အဟုန်ဘလောက်ကြီးညံ့ညံ့ဆန်းဆန်းလှုပ်နိုင်တယ်ဒီပုံမှာတော့ဒီကုန်ထုတ်ချက်လေးတွေရှိတယ်
ဒီတော့အကြံပြင်းဆက်ပြောတာ3နှစ်လောက်ကြာခဲ့ပြီပေါ့ အဲ့ဆိုဘလောက်ထိစัจကြမဲ့သဘောရှိပါလဲလက်တွေ့အကောင့်ထဲပေါ်လာဖို့အတွက
်ပထမတစ်ခုကကြာရင်စစ်သမားတွေကိုလေ့ကျင့်ကြတာအဲ့ဒီလမ်းကြောင်းပေါ်ရောက်အောင်ပြန်ပြီးပို့ရတာကိုကစင်ခေါ်ချက်တစ်ခုလို့ကျွန်တော်ဒီလိုပဲသိရပေါ့နော်။ဘာကြောင့်လဲဆိုတော့စစ်အစိုးရအောက်မှာပညာရေးစနစ်ကြီးဟာပြတ်သွားခဲ့ပြီ။ဒါကြောင့်မို့လို့ပြန်ပြီးတော့ထူတော်မူကြိုးစားတဲ့ခါမှာစစ်သမားတွေကိုပြန်ပြီးချိန်ညီပေးနေရတာနဲ့ပြန်ပြီးတော့သူတို့စတယ်အခုတော့ကျောင်းသားဗဟုထားတဲ့စနစ်ကိုပြန်ပြီးစပြီးကူပြောင်းနေတယ်ပြီးရင်ကျွန်တော်တို့မေးခွန်းပုံစံတွေလည်းကျောင်းနေတော့ကြားတယ်ဒါပေမဲ့အဲ့ဒီလိုပြုပြင်ကျောင်းသားတွေလောက်တဲ့အခါမှာတီချာလွတ်လပ်တော့အဖွဲ့ကနေမှဘယ်လောက်ထိခရီးပေါက်လဲခုနဆရာမေးတဲ့မေးခွန်းမျိုးမေးတဲ့အဖွဲ့မရှိတာကရှိရင်တောင်ကျွန်တော်မကြားဘူးပေါ့နော်ဆရာမိမိလုပ်နေတာကိုထောက်ခံပေးတာမဟုတ်ဘဲနဲ့အပြီးကျလွတ်လပ်တဲ့ကဲဖြတ်ပုံဖြတ်ပြီးတဲ့ဖြတ်တဲ့အလေးထားဒီမြန်မာနိုင်ငံရဲ့ဘျူရိုကရေစီမှာအင်ပတန်မအားနေတယ်အဲ့ဒီအဖွဲ့ကြီးမရှိခြင်းကတမားပြုပြင်ကြောင်းလဲရေးတရားပြုပြင်ကြောင်းလဲရေးကိုအလွန်နှောင့်နှေးစေလိမ့်မယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆတယ
်ဟုတ်ကဲ
့မြန်မာပြည်ရဲ့အဲ့ဒီလိုအဖွဲ့ကြီးမျိုးကိုဖွဲ့ဖို့အတွက်ခေါင်းဆောင်ကညွှန်ကြားသလားမညွှန်ကြားဘလားပြောလားမပြောလားဆိုတဲ့ပုံမှာအများကြီးမူတည်နေတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့အဲ့လိုအဖွဲ့အစည်းမျိုးဟာဌာနဆိုင်ရာအစိုးရခန့်တဲ့အဖွဲ့အစည်းဖြစ်တဲ့လားသူတို့ကလွတ်နိုင်ပါမလားသူတို့မဟုတ်လွတ်လပ်တဲ့ NGO ကရောမလွတ်နိုင်ဘူးလားခင်ဗျာ
လွတ်လပ်တဲ့ NGO တွေကလည်းဒီပြည်သူ့ကြောင်းတွေကိုကြည့်နေတာတွေတော့ရှိပါတယ်များတော့အဖြစ်အစိုးရတွေကအဲ့ဒီလိုတီးကြလွတ်လပ်တဲ့ဖွဲ့စည်းကိုဖက်ပေးတတ်ပါတယ်ဒါပေမဲ့တကယ်တီးကြလွတ်လပ်တာအဲ့ဒီသဘောတော့ဒါကျွန်တော်ထူးထည့်ပြောစရာမလိုပါဘူးဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအကောင်းဆုံးနေတဲ့ဒီသဘောကိုတည်ပြီးလားပါဒါပေမဲ့ကောင်းတဲ့ပေါ်ဖို့ပဲအကောင်းတဲ့ပေါ်တာမရှိဘူးအဲ့ဒီလိုကောင်းတဲ့ပေါ်ဖို့ရွယ်ချက်နဲ့ကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်မှာစပြီးတော့ပေါင်ရက်ခဲ့တာလေးတွေရှိတယ်ဥမာအဖြစ်ဆိုလို့ရှိရင်ကွင်းလင်းဖွင့်မိတ်ဆက်နိုင်ငံများတဲ့ဝင်ဖို့ကွင်းလင်းဖွင့်မိတ်ဆက်နိုင်ငံများတဲ့ဝင်သွားရင်ဌာနတိုင်းဌာနတိုင်းကဒီကျွန်တော်တို့ဒီအရက်ဖက်အဖွဲ့ကြီးတွေနဲ့သူ့ရဲ့အစီအစဉ်ကဘာရှိတယ်သူဘာတွေကိုလုပ်မယ်ဖြစ်တယ်အဲ့ဒီအတွက်ခင်ဗျားတို့ကပါပါဝင်ပြီးတော့စီမံချက်တွေရွှေ့မယ်စီမံကိန်းရေးမယ်ပြီးရင်သူကဒီခုနပြောတဲ့ရပ်တဲ့ဖွဲ့စည်းတွေဖြစ်စစ်တာကိုလည်းလက်ခံမယ်။မိတ်ဆက်အဖွဲ့ဝင်နိုင်ငံအချင်းချင်းအခြားသောနိုင်ငံတခုအလားပြီးတော့ဖြစ်စစ်တာကိုလည်းလက်ခံမယ်ဆိုရက် Open Government Partnership ပေါ့နော် OGP အစီအစဉ်ကိုလုပ်ခဲ့ဖို့ပြီးခဲ့တဲ့အစိုးရတစ်ထပ်မှစခဲ့တယ်။ဒါနဲ့နောက်ပိုင်းမှာအဲ့ဒီအစိုးရလက်ထက်မှာပဲအတန်မင်းနိုင်သွားတယ်။အခုလက်ထက်မှာတော့လုံးဝမကြားသလောက်ဖြစ်သွားပြီပေါ့
။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်တဲ့ပြန်ဥပမာနိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေရှိရယ်တိုင်းရင်းသားရေးနဲ့ပတ်သက်တဲ့ဟာတွေရှိရယ်အဲ့ဒီကိစ္စမှာတော့ဘသူကသဘောမတူလို့ဖွဲ့စည်းပုံကခွင့်ပြုလို့တမတော်ဘက်ကသဘောမတူလို့ဆက်သဖြင့်ပေါ့ဆရာအတားစီနိုင်ငံရေးအကန့်သက်တွေရှိပညာရေးစနစ်ပြည်ပြင်းရေးမှာတော့ကျွန်တော်စီစလောက်အဲ့လိုအတားစီအကန့်သက်တွေတော့ရှိမှမထင်ပါဘူး။ဘာကြောင့်ဒီဟာကိုဆရာစောစောပြောတယ် NLD ဘက်ကခေါင်းဆောင်မင်္ဂစီရယ်စီပေမဲ့လို့ဆိုတော့ဘာဖြစ်လို့စီရတာနဲ့ဖြစ်အောင်မလုပ်နိုင်ဘူးလဲဆိုတော့ဆရာနဲ့ဆုံးသက်ပါဦး။
ခုနကကျွန်တော်ပြောလို့ပဲလေဟိုတီချာလွတ်လပ်တဲ့ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရပ်ပြက်ခွဲခံနေမှာအမနာကံပြန်လေသုံးသက်အကဲဖြတ်ခံရဲတော့အစိုးရဖြစ်ဖို့လိုတယ်ပြည်သူ့ကိုကြည့်ဖြစ်ဖို့လိုတယ်အထူးသဖြင့်နိုင်ငံရေးအဆင့်ပုံကိုယ်တွေကဒါကိုသဘောပေါက်တဲ့အတွက်ကြောင့်ဆုံးဖြတ်ပြတယ်ဘယ်လိုခေတီတွေကကြောင်းကျင်တဲ့လူတွေရှိတယ်မကြောင်းကျင်တဲ့လူတွေရှိဒါမျိုးကိုဘယ်လိုဖြေစော်မလဲဘယ်လိုကြောင်းကျင်တာကိုလုပ်မလဲဆိုတာကတက်လာတဲ့နိုင်ငံရေးအစိုးရတွေကစဉ်းစားပါတယ်နောက်အဲ့ဒီလိုစဉ်းစားတဲ့အခါမှာဒီကိန်းကိုကျွန်တော်တို့ကကောင်းပေးနေတဲ့အတွက်ကြောင့်မို့လို့အကလည်းနားလည်လို့ရတယ်ပေါ့နော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အခြေအနေကကောင်းပေးနေရတဲ့အတွက်ကြောင့်အခုမိနစ်ကျော်ကာလကအဲ့ဒီဒီကိန်းဘက်မှာကောင်းပေးတဲ့ခါကိုဖြတ်တန်းပြရတယ်လို့ထင်တယ်ဒါနဲ့အခုချိန်မှာတော့အပြောင်းအလဲတက်ကိုစပြီးတော့လှုပ်ဆောင်ဖို့တော့ကောင်းနေပြီပေါ့နော်ကျွန်တော်လုပ်မယ်လို့လည်းမျှော်လင့်ပါတယ
်ကျွန်တော်နှစ်ခုမေးစရာတွေ့ရအခုဆရာပြောရကိစ္စမှာဘျူရိုကရေစီကလက်မခံတာလားအခုအဲ့လိုလွတ်လပ်ပွင့်လင်းစွာဝေဖန်မှုကိုဘျူရိုကရေစီကလက်မခံတာလားအစိုးရကနှစ်ကလက်မခံတာလားဆိုတာပထမတစ်ခုကျွန်တော်မေးချင်တာ
ဒီကူရအားဖြင့်တော့ဥဝေဖန်နေဆိုလို့ရှိရင်ဘယ်လိုမှတော့မကြိုက်ပေါ့ဗျာဘျူရိုကရေစီပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ပေါ့နော်အခုလည်းအစိုးရကလည်းလှုပ်တော့လှုပ်နေပါတယ်ဒါပေမဲ့တကယ်လှုပ်ဖို့ပြင်ပြင်ဖို့ဆိုတာကတော့ခုနစောင့်ကြည့်တဲ့အဖွဲ့တွေပါမှနိုင်ငံတွေကပုံပြီးမြန်ဆန်တက်တာကိုတွေ့ရတယ
်နောက်မေးချင်တဲ့မေးခွန်းတော့ဒီပညာရေးပြည်ပြည်မှုကတင်ငင်မှုကိုဆောင်ပင်းနေရတဲ့ကိစ္စကိုဘယ်လိုကြည့်ရမလဲတကယ်များပတ်သက်လို့လားဒီပညာရေးပြည်ပြင်းဟာတင်ငင်မှုကိုဆောင်ပေးရတဲ့ကိစ္စကိုထိခိုက်စရာအကြောင်းရှိလို့လား
တင်ငင်မှုဆိုတာဒီလိုလေအရင်တုန်းကအခါမှအရက်ဘက်ကအရက်သားတွေကအစိုးရတက်လို့တောင်းခွင့် စ်တကမပေးခဲ့ဘူး။အကြံထဲမှာပဲဒီလိုကစီထဲမှာရှိတဲ့လူတွေကစစ်တကဖြစ်နေတဲ့လူတွေပါတယ်။အရင်စနစ်ကလာတဲ့လူတွေရှိ။အဲ့ဒီအခြေအနေမှာစပြီးဝင်လာတဲ့လူတယောက်တကတည်ငြိမ်မှုကိုဆောင်ပေးရတဲ့နေရာဖြစ်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လူသားလူကြီးဖွဲ့ချုပ်ရဲ့တည်ငြိမ်မှုဆောင်ပေးရေးကိုကျွန်တော်နားလည်လို့ရတာ။ဒါပေမဲ့ဆရာတို့တတိခါမိမလားတော့မသိဘူး။ဒီနှစ်ပေါ့မြန်မာနှစ်တစ်ခုနှစ်မှာသဗ္ဗဦးဝင်းမြင့်ပြောတဲ့မိန့်ခွန်းမှာတည်ငြိမ်မှုနဲ့အကြောင်းလေးကိုအကျဉ်းအောင်ထင်တော့ဖို့ဆိုတဲ့ဆိုတော့စပြီးတော့ပြောခဲ့တယ်။အသေးစိတ်လေးတွေကတော့ကျွန်တော်တို့မတွေ့ရသေးဘူး။လမ်းကြောင်းပေါ်ကိုတော့တက်ဖို့တော့စူးစမ်းနေကြတယ်ပေါ့နော်။ဒါပေမဲ့မိန့်ခွန်းကအဲ့ဒီဟာတွေကိုကိုရီးယားသတ်မှတ်ပြီးကိုရီးယားပဲကိုပြန်ပြီးအကဲချက်မှာလား။ဒါကတော်တော်စကားပြောနေတယ်။နှစ်ပေါင်းများစွာအထက်သူကြီးချိုက်။ပေါင်းမြန်မာတို့ပြောလာခဲ့တဲ့စနစ်ကြီးတဲ့မှာဘလို့များပေါက်ဖက်မှလဲ။အဲ့ဒီလိုပေါက်ဖက်လာအောင်နိုင်ငံရေးအဆင့်ပုံကိုယ်တွေကဘယ်လိုလုပ်ပါလဲ
။ဟုတ်ကဲ့
။ဒါအမေကထုတ်ကြတယ်အများကြီးရှိလာတယ
်။ဟုတ်ကဲ့။ရှာ။အဲ့တော့ကျွန်တော်နောက်ဆုံးကျွန်တော်တို့ဥတီတဲ့ပညာရေးအကြောင်းကိုပဲပြောရမယ်ဆိုရင်တော့ဒီပညာရေးစနစ်ပြောင်းလဲရေးဘယ်အချိန်မှလက်တွေ့အကောင်အထည်ပေါ်လာမလဲ။ထိအောင်မှုရှိလာမယ်လို့ဆရာခန့်မှန်းပါလဲ။ဒီ NLG အစွဲနောက်ကျန်တဲ့နှစ်သက်တမ်းမှပြီးနိုင်သလား။နောက်ဆက်လက်ပြီးတော့သူတို့အနာရရင်တော့ပြင်းနေကြလားဒုတိယမဟုတ်အစိုးရများအပြောင်းလဲဖြစ်ခဲ့ရင်ဒီမူတွေပြတ်သွားပြီးတော့တက်ကပြန်ဆရတဲ့ဆိုတာမျိုးများဖြစ်လာနိုင်လားဆိုတာဆရာအကြံဉာဏ်လေးကျွတ်တင်ဟော့ကင်းထုတ်ပေါင်းဆရာ
ဆရာရေဘူးအားကွာဟာတော်တော်ကြီးတယ်ဥမာအချင်းတက်လို့ဆင်ပါနော်ဒီဘာအနေပြန်လာပြီးလောက်တဲ့ပြည်တုံရှိတဲ့ဒီနိုင်ငံသားအဘောက်ခတ်တယောက်ကပြောတဲ့စကားအရပြောလို့ရှိရင်ဒီမှာရေးနေတဲ့မဟာဒန်းစာရန်နေရဥရောပနဲ့အမေရိကန်မှာရေးတဲ့အထက်တန်းစစ်စာရဒီလောက်တော့အဆင့်ကမိပါမလားဆိုတာကိုသူတမယရှိတယ်လို့ပြောခဲ့တယ်။သူကဘယ်တော့မှနေပြောတာလဲဆိုရင်ပြဿနာကိုသတ်မှတ်ဖော်ထုတ်ပြီးပြဿနာကိုဖြေရှင်းတောင်းမှနေရေးတဲ့အဲ့ဒီအဆင့်ကိုမရှိသေးဘူးလို့ပြောတယ်။များသောအားဖြင့်စာရနေရာဟိုကကုတရားကုပြီးပြန်ပြီးတော့ကတ်တဲ့ဟာမျိုးတွေပဲများနေတယ်။ဒါကကျွန်တော်တို့ရဲ့အကွာအဟကိုပြောပြတာပေါ့နော်။အဲ့ဒီလောက်ဖြစ်ကွာနေတဲ့အခြေအနေမှာဒီကိုဘယ်လိုချုပ်မလဲညံ့ညံ့ဆိုင်ဒါပေမဲ့တချို့တွေကတကယ်လွယ်ပါတယ်ဆရာကျွန်တော်သဘောကိုသိမှုကိုကကျွန်တော်တို့ကအားနည်းနေတဲ့သဘောပေါ့နော်ဒါပေမဲ့သဘောမပေါက်တဲ့အခါကျတော့စတဲ့ဟောနိုင်ငံကမှဖြစ်နေတဲ့ပညာရေးသဘောထားနဲ့ဝိနေတဲ့အခါကျတော့အခုလိုညီစရာကောင်းတဲ့ဆောင်ရွက်ပုံတွေကတွေ့နေရအောင်လို့ဖြစ်နေတယ်ဟမ်အဲ့ဒါဆိုတော့ဆရာသန်းစာကြည့်ပေါ့နော်အဲ့တော့နေရာတွေကိုဘယ်လောက်ပြောခွင့်ရလဲဘယ်သူတွေပေါက်တယ်ဒီလိုစပြီးတော့တော့ဖော်ပဲအစောအဖွဲ့ကြီးတစ်ခုလုံးတော့ဒီလိုဖြစ်နေတာကိုထောက်ကြမဲ့လူတယောက်မှမရှိဘူးလားဒါတွေကစဉ်းစားမဲ့ကြံစည်လေးပေါ့နော
်မြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပြုပြင်ရမယ့်ကိစ္စတချို့နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့မူဝါဒရေးရာလှစ်လာရေးသူတည်သည့်တင်ဘဝဦးတင်မောင်တန်းနဲ့ဦးကျော်စန္နာတို့ဆွေးနွေးတုံ့သက်ထားတာကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00တိုင်းလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။ဒေါ်ရရှိများရှင်။တွတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမော်ဒါကူဆယ်တွေကတိုက်တွန်းလိုက်တဲ့အတွက်လွတ်တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတချို့ပြန်ထွက်ပေါ်လာနေပါတယ်။လွတ်တော်ထဲမှာကိုစလယ်တွေရဲ့အပြုအမူဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတူဝါလူတူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြတဲ့နေရာမှာလွတ်တော်အမတ်တွေနဲ့မီဒီယာတွေကြားဘယ်လိုသဘောထားသင်ပါသလဲ။စီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်တာအကျိုးဆိုပါရရှင်။လာမယ့်စနေနေ့ည9:00တိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားတော့
တင်ဆက်ပေးသွားမှာပါအင်္ဂလန်ပရီးမီးယားလိဂ်အမပေဘောလုံးပွဲရလာတွေအပါအဝင်အမေရိကန်မှာကစားတဲ့ PGA ဂေါက်တီးပြိုင်ပွဲအကြောင်းတွေနဲ့တခြားတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်
ပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်ပရီးမီးယားလိဂ်မှာပြေးဘောလုံးပွဲတွေပြန်ဆပါပြီ။ Man U, Man City, Chelsea, Spurs နဲ့ Liverpool တို့ပွဲဥဒ်ထဲမှာအနိုင်ရခဲ့ကြပါတယ်။2018ကောင်ဖလားမှာအကောင်းဆုံးဂိုးသမားဆုရသွားတဲ့ Belgian ဂိုးသမား Thibaut Courtois ကို Real Madrid အသင်းကဝယ်လိုက်ပါတယ်။ American မှာကစားတဲ့ PGA ဂေါက်တီးပြိုင်ပွဲမှာတော့ American က Brooks Koepka ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာပေးဘောလုံးပွဲတွေကိုတောက်ကြတဲ့ကစတင်လိုက်ပါပြီ။ဘောဥဒ်အဖွဲ့ဝန်အနေနဲ့ Manchester United နဲ့ Leicester City တို့ Old Trafford မှာကစားကြတာမှာ Man U သင်းက2ဂိုးတကူနဲ့နိုင်သွားပါတယ်။ Man U အတွက်ဂိုးတွေကတော့ Pogba နဲ့ Shaw တို့ကသွင်းပေးခဲ့တာပါ။ Leicester နဲ့ဖွင့်ပွဲစဉ်ကိုနိုင်လိုက်တဲ့ပေါ် Man U နီးပြ Mourinho ကတော
့ Fantastic spirit and I think periods of very good football.
စိတ်ကရမ်းကောင်းပါတယ်ပြီးတော့တချို့အချိန်တွေမှာကျွန်တော်တို့ကောင်းကစားနိုင်ခဲ့ပါတယ်လက်စတာဘက်ကကျွန်တော်တို့ကိုဖိထားတဲ့အချိန်တွေမှာကျွန်တော်တို့အသင်းလိုက်အနေနဲ့ကောင်းကောင်းကစားနိုင်ခဲ့ပြီးတော့သူတို့ကလည်းထိန်းနိုင်ခဲ့ပါတယ်ဒါကြောင့်နိုင်ပြီးတော့သုံးမှတ်ရတာကောင်းပါတယ
်ဒီနေ့ကပွဲစဉ်တွေမှာတော့ Tottenham က Newcastle ကိုအဝေးကွင်းမှာ2ဂိုးတကူနဲ့နိုင်ပြီးတော့နှီးပြားစစ်ခံထားတဲ့ Chelsea ကလည်း Huddersfield ကို3ဂိုးဂိုးမရှိနဲ့နိုင်ပါတယ် Chelsea အတွက်ဂိုးတွေကတော့ Conte, Jorginho နဲ့ပေဒရိုတို့ကသွင်းခဲ့တာပါပရီးမီးယားလိဂ်မှာပထမဦးဆုံးပွဲဥဒ်ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးချယ်ဆီနီးပြတဲ့ဆာရီပြောတာကတော့
Yes I really very happy because in the first part of the season
ရမ်းပျော်ပါတယ်ဗျာဘာလို့လဲဆိုတော့ပထမပိုင်းကခက်ပါတယ်ပွဲရလဒ်ကိုကြည့်မယ်ဆိုရင်တော့ပွဲကမခက်ဘူးလို့ထင်နိုင်ပါတယ်ဒါပေမဲ့လို့ပထမပိုင်း15မိနစ်မှာကျွန်တော်တို့တော်တော်လေးခက်ခဲခဲကစားနေရပြီးတော့သူတို့ကအတော့ကိုတွန်းတက်တက်ကစားနိုင်တဲ့အသင်းမှာကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးဒုတိယပိုင်းမှာတော့သူတို့ကျသွားပြီးတော့အဲ့ဒီမှာကျွန်တော်တို့အတွက်ကစားရတာပူလွယ်သွားပါတယ်
။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Liverpool ကဝက်ဆမ်ကို၄ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဂိုးတွေကတော့ Mane က၂ဂိုး၊ Salah နဲ့ Sturridge တို့က၂ဂိုးစီသွင်းပေးခဲ့ပါတယ်။ Arsenal နဲ့ Man City ပွဲမှာတော့ Man City က Arsenal ကို၂ဂိုးဂိုးမရှိနဲ့နိုင်သွားပြီးတော့ Man City တဲ့ဂိုးတွေကတော့ Sterling နဲ့ Bernardo Silva တို့ကသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ Premier League ဘောလုံးရာသီစားတဲ့အချိန်မှာပဲအပြောင်းရွှေ့ဈေးကွက်တွေလည်းဖိတ်သွားခဲ့ပြီးတော့လူထက်ဝယ်မယ်လို့အတန်ထွက်နေတဲ့မန်ယူအသင်းကနောက်ထပ်ကစားသမားအသစ်ကိုမခေါ်နိုင်ခဲ့သလိုတော့တန်အသင်းကလည်းဒီနှစ်အပြောင်းရွှေ့ဈေးကွက်မှာထူးထူးခြားခြားကစားသမားအသစ်တယောက်မှမခေါ်ခဲ့ပါဘူးအသင်းပြောင်းရွှေ့တွေအဓိကဖြစ်ခဲ့တာကတော့ Chelsea နဲ့ Everton တို့ဖြစ်ပါတယ်ဒေါ်ဖလာမှာအကောင်းဆုံးကိုယ်သမားဆုရခဲ့တဲ့ Chelsea အသင်းက Belgian ကိုယ်သမား Courtois ကို Real Madrid အသင်းက6နှစ်စာချုပ်ချုပ်ပြီးတော့ခေါ်လိုက်ပါတယ် Real က Courtois ကိုခေါ်ဖို့အတွက် Chelsea ကိုပေါင်35တန်းလောက်ပေးခဲ့ရတယ်လို့သတင်းတွေကဆိုပါတယ်Real thing ကိုပြောင်းတာနဲ့ပတ်သက်ပြီးကိုတော့ပြောတာကတော
့ Hoy cumplo un sueño. No puedes imaginar lo contento que estoy.
ဒီနေ့တော့ကျွန်တော်ရဲ့အိမ်မက်တွေအမှန်တရားပြည့်ဝလာခဲ့တာပါ။ဘာလို့လဲဆိုတော့ကျွန်တော်ဒီကိုရောက်အောင်ဘလောက်ကြိုးစားခဲ့ရတယ်ဆိုတော့ကျွန်တော်အကြောင်းသိရတူတွေပဲပြပါတယ်။ကမ္ဘာအကောင်းဆုံးအသင်းကိုရောက်လာရတဲ့အတွက်ဂုဏ်ယူတယ်လို့တောင်းဝန်လည်းကြီးပါတယ်။ကျွန်တော်ဒီကိုရောက်လာအောင်ခေါ်ခဲ့တဲ့ Real သင်းရောကြိုးစားပေးခဲ့သူအားလုံးကိုပါကျေးဇူးတင်ပါတယ်။လွယ်တော့မလွယ်ပါဘူးဗျာ။ကျွန်တော်ကကမ်းလှမ်းမှုတွေကအများကြီးပါ။ငွေကြေးအဖြစ်ပူပေးပြီးတော့ကမ်းလှမ်းခဲ့တာတွေရှိပေမဲ့ဒါကအရေးမကြီးပါဘူး။ကျွန်တော်အနေနဲ့ကမ္ဘာအကောင်းဆုံးအသင်းမှာကစားပြီးတော့ကျွန်တော်ရဲ့ကလေးတွေနဲ့အမှုဆုံးနေရာမှာရှိနေတာပါ
။ကိုရောက Real အသင်းကိုပြောင်းသွားချိန်မှာ Real မှာကစားနေတဲ့ Croatia ကွင်းလယ်လူ Kovacic ကလည်း Chelsea အသင်းကိုတနေ့အငားစာချုပ်နဲ့ရောက်လာခဲ့ပါတယ်။ Chelsea အသင်းကတော့ကိုရောနေရာမှာအစားထိုးဖို့အတွက် Athletic Bilbao မှာကစားနေတဲ့ Spain လူငယ်ကိုသမားKepa Arrizabalaga ကိုကိုသမားရီထဲမှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းဖြစ်တဲ့ပေါင်း80တန်းပေးပြီးတော့ခေါ်လိုက်ပါတယ်။ Chelsea ကိုပြောင်းလာတာနဲ့ပတ်သက်ပြီးတော့ Arrizabalaga ပြောတာကတော
့ Bueno pues yo volví de vacaciones del Mundial el día 23 hace unos días de empezar
ကျွန်တော်အနေနဲ့ဒီကိုပြောင်းလာရတဲ့အတွက်လုံမဲဝမ်းသာမိပါတယ်။ကျွန်တော်တော့ဒါကကြီးမားတဲ့စင်ခေါ်မှုဖြစ်ပြီးတော့ကျွန်တော်တို့စိတ်ကိုအသေးပဲရှိပြီးတော့ရေးကြီးပါတယ်။ကစားသမားဘဝအတွက်တော့ခြေလှမ်းကြီးကြီးတစ်လှမ်းကိုလှမ်းလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာ့ဈေးအကြီးဆုံးဂိုးသမားဆိုတာကိုစဉ်းစားမှမဟုတ်ပဲနဲ့ကျွန်တော်ပုံတိုင်းဆက်သွားပြီးတော့အသင်းအတွက်အကောင်းဆုံးလုပ်ပေးနိုင်အောင်လို့ကြိုးစားမှာပါ။ကမ္ဘာ့စံချိန်တင်ပြောင်းရွှေ့ကြီးကြောင်လဲနောက်ထပ် PR တွေဖြစ်စီတယ်လို့မခံစားရပါဘူး
။အပြောင်းရွှေ့နောက်ဆုံးနေ့မှာကစားသမားတွေတန်းစီပြီးခေါ်သွားတာကတော့ Everton အသင်းမှာ Everton အသင်းကဘာစလိုနာနောက်တန်းက Yerry Mina နဲ့ Quinn Lelu Andre Gomez တို့ကိုခေါ်လိုက်သလို Shakhtar Donetsk မှာကစားနေတဲ့ Bernard ကိုလည်းကြောင်ရွှေ့ကြီးအလွန်နဲ့ခေါ်လိုက်ပါတယ်။ Everton ကမီနာကိုယူတန်း30နဲ့ဝယ်ခဲ့တာဖြစ်ပြီးတော့ ဘာစလုံးနာကိုပြန်ရောင်းဖို့အချက်နဲ့စာချုပ်ထဲမှာထည့်ထားပြီးအန်ဒရီဂိုဘတ်စ်ကိုတော့အငားစာချုပ်နဲ့ခေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာစပိန်စူပါဘလားဘောလုံးပွဲမှာတော့ဘာစလုံးနာတင်ကဆဗီလ်ကိုငကိုတကိုနဲ့အနိုင်ရပြီးတော့စူပါဘလားချန်ပီယံဖြစ်သွားပါတယ်ဒါဟာမက်ဆီအတွက်တော့ဘာစလုံးနာနဲ့အတူ33ခုမြောက်စူပါဘလားဖြစ်ပြီးအများဆုံးစံချိန်တင်လိုက်နိုင်တာလည်းဖြစ်ပါတယ်ဂျမ်နီစူပါဘလားမှာတော့ဘိုင်မြူနစ်ကအိုင်းထရက်ဖရန့်ဖော့ကို၅ဂိုးကိုမရှိတဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်ကိုရီကိုရောရောဘတ်လော်ဗန်ဒေါစကီက3ဂိုး၊တီယာဂိုအယ်ကန်တာရာနဲ့ကင်းစလေးကိုမန်တို့က2ဂိုးစီသွင်းပေးခဲ့ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ဘရာဇီးလ်တိုက်စစ်မူဟောင်းရော်နယ်ဒိုဟာအဆုတ်ရောင်ရောဂါကြောင့်စပိန်နိုင်ငံအီဗီဇာကျွန်းမှာတနင်္ဂနွေနေ့ကဆေးရုံတက်ခဲ့ရပါတယ်။ဒါပေမဲ့လည်းတနင်္လာနေ့ကတော့သူဟာဆေးရုံကနေပြန်ဆင်းသွားပြီလို့သိရပါတယ်ခင်ဗျာ။ကင်မရွန်သင်းကတော့နယ်သာလန်လက်ရွေးစင်ဟောင်းကလာရန့်စီဒော့ကိုနီးပြားဖြစ်နေခံလိုက်ပါတယ်စီဒော့နဲ့အတူနယ်သာလန်တိုက်စစ်မူဟောင်းပက်ဒရစ်ကလိုင်ဗတ်ကလက်ထောက်နီးပြားဖြစ်နေကင်မရွန်သင်းကိုတာဝန်ယူသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာကျင်းပတဲ့ PGA ဂေါက်သီးတိုင်ပွဲမှာတော့ဘရော့စ်ကပ်ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်နောက်ဆုံးနေ့မှာအမေရိကန်ကနာမည်ကြီးတိုင်ဂါဝုဒ်က64ချက်နဲ့ဒုတိယနေရာအထိလိုက်လာခဲ့ပါတယ်ဒါပေမဲ့လည်းကပ်ကာက66ချက်နဲ့ထိရိုက်ပြီးတော့နောက်ဆုံးမှာစုစုပေါင်း16ချက်ရှော့ရိုက်ပြီးတော့PGA ချန်ပီယံဖြစ်သွားခဲ့တာပါကပ်ကာဟာပြီးခဲ့တဲ့ American Open ကိုလည်းအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်အတွက်ဒုတိယမြောက် Major ဆုဖလားလဲဖြစ်ပါတယ်ခင်ဗျာ
တပတ်စဉ်အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ဒါရမက VOA ကနေအခုအတန်းလွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြာနေတဲ့အချိန်တွေနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါအောင်ရှင
်။အာဖဂန်နိုင်ငံကဘူးမြို့ကတင်ညာရေးဌာနအဆောက်အုံတစ်ခုမှဒီနေ့သေခံဘုံခွဲတက်ကမ်းမှုတစ်ခုကြောင့်လူ48ယောက်တမန်နဲ့သေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီထန်ရသွားပါတယ်။ကျောင်းသားတွေအတန်းနေတဲ့ရှိနေချင်းဒေသဆန်တွေညနေ4နာရီလောက်မှတက်ခတ်ခံရဖြစ်တဲ့ကြောင်းလဲကဘူးမြို့ရဲ့တပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ဒီနေ့မနေ့အရင်တက်ချိန်မတိုင်ခင်အာဖဂန်နိုင်ငံမြောက်ပိုင်းကဘဂလန်ပြည်နယ်ထဲမှာရှိတဲ့စစ်ကန်တခုကိုတာလီဘန်တွေစီးနှင်းတက်ခိုက်ခဲ့ရမှာလဲလူကြီးရဲတပ်ဖွဲ့ဝင်40လောက်သေဆုံးခဲ့ရတာပါအမေရိကန်နဲ့တူရကီနိုင်ငံတို့ကြားမပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်ကတွင်းကုန်တွေပေါ်အခွန်တွေတိုးမြှင့်ကောက်ခံမှုတူရကီနိုင်ငံကဒီနေ့မှာပဲကြေညာလိုက်ပါတယ်အမေရိကန်တွင်းကုန်တွေဖြစ်တဲ့မော်တော်ကားအရေးအကြောင်းမျိုးတွေဆန်တဲ့အလောက်ကုန်ပစ္စည်းတွေပေါ်နောက်ထပ်အခွန်တွေတိုးမြှင့်ကောက်ခံသွားမှာဖြစ်တဲ့အကြောင်းတူရကီနိုင်ငံကဒီနေ့ပဲကြေညာလိုက်တာပါအဲဒါနဲ့တူရကီသူသမားကတော့အမေရိကန်ဘက်ကစီးပွားရေးအထောက်အထားလာမှုကိုလက်တော့ပြန်တာဖြစ်တဲ့အကြောင်း Twitter ကနေမှတ်ချက်ပေးပြောဆိုခဲ့တာပါအီတလီနိုင်ငံမြောက်ပိုင်းကမြေပင်လယ်စခန်းမျိုးဖြစ်တဲ့ဂျင်နိုဝါမှာမနေ့ကသရားပြူချာကတည်ဆုံးသူရေထွေးရအနည်းဆုံး39ယောက်ရှိဖြစ်တဲ့အကြောင်းအာနာဘန်နီကပြောပါတယ်ပြင်းထန်တဲ့မုန်တိုင်း60စေတပိုင်းပြိုကျသွားတဲ့မော်ရန်ဒီတရားအပြစ်စီးရချားထဲမှာပျောက်ဆုံးနေတဲ့သူတော်တော်များကိုလည်းအရေးပေါ်ခေစရေးသမားတွေဆက်လက်ရှာဖွေနေပါတယ်ပြိုကျခြင်း45မီတာအမြင့်ရှိတဲ့တရားဘောကနေဒါဇင်နဲ့ချီရဲ့ကားတွေအောက်ကိုထိုးချခဲ့တယ်လို့ပြိုကျတဲ့တရားဘောကကွန်ကရစ်နဲ့တံမြင့်ပြစ်စီးတွေလည်းအောက်မှာရှိနေတဲ့စစ်မှုဇုံဝင်တွေကကုန်လမ်းရင်းပေါ်မှာပြိုကျခဲ့တာပါပြည်ထောင်စုလန်ဒန်မြို့တော်မှာလမ်းသွန်းလန်းလာရင်းနဲ့ဆိုရင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တက်ပြီးနောက်ဆက်တဲ့လွတ်တော်အဆောင်ပြင်ဘက်ကအတားဆီးတွေကဝင်တိုက်တဲ့သူကဘယ်သူဘဝဖြစ်ကြောင်းဖော်ထုတ်နိုင်ပြီဖြစ်တယ်လို့ဗြိတိန်ချက်ဖက်တန်ပြန်တက်ဖြစ်ရေးတပ်ဖွဲ့ကပြောလိုက်ပါတယ်။တန်မြန်ရှိသူကအသက်29နှစ်အရွယ်ဆူရန်နယ်ဘွားဗြိတိန်နိုင်ငံသားဖြစ်ကြောင်းအာနာမနီကပြောရင်အသေးစိတ်ချက်လက်တွေကိုထုတ်ပေါ်ပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်တော့ဒီရက်ပိုင်းအတွင်းဇက်တိုက်ဆိုသလိုချဆင်းလာနေမှာဒီနေ့ဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်ငွေ1925ကျပ်တိဈေးပေါက်ပြီးဒီရက်အတွင်းအများဆုံးစံချိန်တင်ဈေးတက်သွားပါတယ်။ရန်ကုန်မြို့ကငွေကြေးဈေးကွက်မှာဒီနေ့စောပိုင်းဒေါ်လာကို1480နဲ့ဈေးပွင့်ခဲ့ပြီးတဖြည်းဖြည်းဈေးတက်လာခဲ့ရမှာဈေးပိတ်တဲ့အချိန်မှာတော့1525တိအမြင့်ဆုံးဈေးပေါက်ပြီးတော့ဈေးပိတ်ခဲ့တာလည်းဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်းလင်းကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကမှဆုံမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီကဲလ်တူဘန်စကီဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5နဲ့လိုင်းဒိုမီတာ40 kHz 93.0 ကနေဖန်ယူနိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းမရှင် VOA ကိုအားပေးနိုင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါThank you.
This program has come to you from the Voice of America, Washington.